Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဧပြီလ23ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိမြန်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံမှာအီစတာအထိမ်းမှရရှိထားတဲ့ငင်းညာရေးသဘောတူညီချက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းအစိုးရကကြေညာလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အာရှလေးနိုင်ငံခီးစဉ်ပထမခီးတစ်ထောက်အဖြစ်နဲ့ဂျပန်နိုင်ငံကိုဒီကနေ့ရောက်ရှိသွားပြီဖြစ်ပါတယ်မြန်မာပြည်ကိုတည်လာတဲ့ဂျပန်လောင်စာဆီတင်မောကိုပင်လယ်ဓားတွေကဓားတိုက်ပြီးတင်မောသား3ဦးကိုပြန်မေးဆွဲသွားခဲ့ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကနှစ်ရှည်ထောင်ထံချခံခဲ့ရသူနိုင်ငံရေးအကျဉ်းသားဟောင်ကြီးနဲ့ဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးရင်တင်ရဲ့နောက်ဆုံးဇာပနာခရီးကိုဒီကနေ့မှကျင်းပခဲ့ကြပါပြီ
။ဆရာဦးရင်တွေကိုကျဉ်းညိုလေးစားလူတွေပေါ့တောဝလူတွေအဝေးရလူတွေအများကြီးပဲတိတာနောက်တစ်ခါအထဲမှာဝင်လို့ဆရာဦးရင်ရဲ့အလောင်းပညာတဲ့နေရာကိုကြွားကြည့်ပေါ်တယ
်ဇာပနာခီးကိုကိုယ်တိုင်လိုက်ပါပို့ဆောင်ခဲ့သူဦးစောနိုင်နိုင်ရဲ့ပြောကြားချက်ပါရှင်ဒီနောက်မှာတော့ရခိုင်ဒေသအကူအညီပေးရေးအခြေအနေတွေကိုတင်ပြပေးမှာဖြစ်တယ်လို့ရန်ကုန်ပြည်ပဆိုင်ရာလေးစိတ်ကိုတိုးချဲ့ဖို့လိုအပ်နေပြီဆိုတဲ့အကြောင်းနဲ့အမေရိကန်သမ္မတအိုဘားမားရဲ့အာရှခီးစဉ်ကိုလည်းပြောပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အာကစားအပတ်စဉ်ခဏတွေကိုလည်းစောင့်မျှော်နှားဆင်ကြပါအောင်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့မခင်ဖြူထွေးတို့ကကြေညာပေးကြမှာပါ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလူလာသူခွဲထွေးရေးသမားတွေနဲ့ရရှိထားတဲ့ Easter အထိမ်းမှငင်းညာရေးသဘောတူညီချက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းယူကရိန်းအစိုးရကတရားဝင်ကြေညာလိုက်ပြီးအကြမ်းဖက်မှုတပ်ဖြတ်ရေးအဖွဲ့ကိုလည်းပြန်ပြီးတော့အသက်ပြန်သွင်းလိုက်တယ်လို့ပြောပါတယ်ရုရှားကတော့ဒီအပေါ်လက်တုံ့ပြန်သွားမယ်လို့ချင်းချောက်ပြောဆိုထားပါတယ်လိုအပ်တဲ့လှုပ်ဆောင်မှုတွေစတင်ဆောင်ရွက်နေပြီးအဖြေကိုမကြခင်မှာတွေ့ရမယ်လို့ဝန်ကြီးအဖွဲ့အစည်းအဝေးတွင်လက်ထောက်ဝန်ကြီးချုပ်ထစ် Vitaly Yarema ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ
် Активна фаза продолжается и правоохранительные органы работают над
အတံဖက်မှုတိုက်ဖြတ်ရေးစစ်ဆင်ရေးဟာအသက်ဝင်နေတော့ဖြစ်တဲ့အကြောင်းတရားဥပဒေစိုးမိုးရေးအဖွဲ့တွေက Luhansk ဒေသမှာရှိတဲ့ Kramatorsk Slavyansk နဲ့ Donetsk မြို့တွေမှာရှိတဲ့လူစုကိုင်းတွေကိုဖျက်ဆီးပစ်ဖို့စ조사လှုပ်ဆောင်နေတဲ့အကြောင်းလက်ထောက်ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်ရုရှားရဲ့ကျူးကျော်ရန်စားမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုပြစ်မှတ်ထားမှာမဟုတ်ကြောင်းပြစ်ပယ်ထားမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုကအာမခံချက်ရရှိထားပြီးဖြစ်တယ်လို့လည်းယာရီမာကပြောပါတယ်ရုရှားရဲ့အကျိုးစီးပွားနဲ့ရုရှားလူမျိုးတွေကိုထိခိုက်မှုရှိလာရင်လက်တုံ့ပြန်သွားမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလက်ဖရော့ကရုပ်မြင်သံကြားကတဆင့်မော်စကိုမှာပြောကြားလိုက်ပါတယ်ရုရှားရဲ့တုံ့ပြန်မှုဟာ2008ခုနှစ်တုန်းကတောင်အိုစတီးယားဒေသကိုရုရှားကတုံ့ပြန်ခဲ့တဲ့ပုံစံအတိုင်းလက်တုံ့ပြန်မှာဖြစ်တယ်လို့နိုင်ငံရဲ့ဝန်ကြီးကပြောပါတယ်တောင်အိုစတီးယားအရေးနဲ့ပတ်သက်လို့ရုရှားနဲ့ဂျော်ဂျီယာတို့2008ခုနှစ်မှာစစ်ဖြစ်ခဲ့ကြပါတယ်
အရှေ့ပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိနှိုင်းဖို့အတွက်အမေရိကန်ကလေးနက်ထားဆောင်ရွက်နေတဲ့ဆိုတာကိုမဟာမိတ်အာရှနိုင်ငံတွေလက်ခံလာအောင်နှားချပြောဆိုဖို့ကြိုးစားတဲ့အနေနဲ့အမေရိကန်သမ္မတဘရက်ကိုဘားမားဟာအာရှလေးနိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်ဂျပန်နိုင်ငံကိုရောက်ရှိသွားပါပြီ။ဂျပန်တောင်ကိုရီးယားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မဲ့ဒီခီးစဉ်အတွင်းတရုတ်ရဲ့နယ်မြေပိုင်ဆိုင်မှုငြင်းပွားမှုတွေနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကိုသမ္မတဘားမားအဓိကထားဆွေးနွေးမှာဖြစ်ပါတယ်။ရှေ့ကျသူ့ရဲ့ခီးစဉ်မှာအရင်ဆုံးတိုကျိုမြို့ကိုရောက်ရှိပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂျပန်ဟာအရှေ့တရုတ်ပင်လယ်ပြင်တဲကကျွန်းစုတို့နဲ့ပတ်သက်လို့တရုတ်နဲ့ဒူဘိုင်ငါးပိုင်အငင်းပွားမှုတွေပို့ပြီးတော့ဆိုးလာနေတာဖြစ်ပါတယ်။သူခီးစင်မတိုင်ခင်တုန်းကတော့ဂျပန်သတင်းစာယိုမီယူရီကဒီကျွန်းစုတွေမှာဂျပန်ရဲ့အုပ်ချုပ်မှုကိုထိခိုက်စေမဲ့ဘလို့တူတယောက်တနိုင်ငံရဲ့လှုပ်ဆောင်ချက်ကိုမှအမေရိကန်မကလက်ခံမှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောဆိုခဲ့တဲ့အကြောင်းဖော်ပြခဲ့ပါတယ်။တကယ်လို့ဂျပန်နိုင်ငံတိုက်ခိုက်ခံရရင်ဂျပန်ဘက်ကနေခုခံကာကွယ်ဖို့အမေရိကန်နဲ့သဘောတူထားတဲ့အထက်မှာဒီကျွန်းစုလည်းအကျုံးဝင်တယ်လို့သမ္မတအိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
သမ္မတအိုဘားမားတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်နေတဲ့အချိန်အတွင်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမဲ့အလားအလာမတွေ့ရဘူးလို့အမေရိကန်သုတေသနဌာနတစ်ခုကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပျုံချေသည့်နျူကလ িয়ার စမ်းသပ်ရေးနေရာမှာလှုပ်ရှားမှုတွေကိုတိုးမြင့်ဖြစ်ပေါ်နေတာကိုအခုသတင်းပတ်အတွင်းမှာတွေ့ရတဲ့အကြောင်းမကြခင်မှာမြေအောက်စမ်းသပ်မှုတွေမဖြစ်မနေပြုလုပ်မဲ့အလားအလာတွေ့ရှိရတယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။တောက်ကြနေမှာစတင်မဲ့သမ္မတအိုဘားမားရဲ့တောင်ကိုရီးယားခီးစဉ်အတွင်းမြောက်ကိုရီးယားဘက်ကရန်လိုတဲ့အပြုတ်မှုတွေလှုပ်ဆောင်လာမယ်လို့လေ့လာသူတွေကမျှော်လင့်နေကြတာပါ။သူတို့အနေနဲ့နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုမကြခင်မှာလုပ်နိုင်တယ်လို့မြောက်ကိုရီးယားကပြောထားတာကိုလေ့လာသူတွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။ပျုံချေရီးနျူကလ িয়ার စမ်းသပ်ရေးနေရာမှာလှုပ်ရှားမှုအစ်စ်တွေလှုပ်ဆောင်လာနေတာကိုဆက်သွယ်ရေးဂျိုရုကတစင်ရိုက်ယူထားတဲ့ဓာတ်ပုံတွေမှာတွေ့ရတယ်လို့ အမေရိကန်ကိုရီးယားအဖွဲ့ကလည်းပြောပါတယ်ဒါပေမဲ့အဲ့ဒီလှုပ်ရှားမှုတွေဟာတစ်တာဘုံနေတဲ့တခြားပစ္စည်းတွေရွှေ့တဲ့အဆင့်သာရှိပြီးအရင်စမ်းသပ်မှုတွေမတန်ငင်ကပစ္စည်းတွေရွှေ့ပြောင်းတာလောက်တော့ကြီးမားမှုမရှိဘူးလို့ဆိုပါတယ်
တောင်ကိုရီးယားနိုင်ငံအနောက်တောင်ဘက်ကမ်းရိုးတန်းမှာပြီးခဲ့တဲ့တစ်ပတ်ကဂရုသင်္ဘောတိမ်မောက်ခဲ့တာမှာသေဆုံးသူဦးရေဟာဒီကနေ့ပုတ်ထူးနေ့မှာတော့146ယောက်အထိတိုးလာခဲ့ပါတယ်။ပျောက်ဆုံးသူတွေကိုရှာဖွေနေတဲ့ရင်ခွင်သမားတွေဟာစီဝါဂရုသင်္ဘောရဲ့တတိယထက်နဲ့စတုတ္ထထက်တွေကိုတဖြည်းဖြည်းချင်းဝင်ရောက်ရှာဖွေနေကြပါတယ်။သင်္ဘောဟာရေစီးကြောင်းပြင်ထန်တဲ့သမုဒ္ဒရာတွေကနောက်ကျနေတဲ့ရေထဲမှာစောက်ထိုးနေမြုပ်နေတာဖြစ်ပါတယ်။ရင်ခွင်သမားတွေအနေနဲ့တိတ်မကြခင်မှာအဆင့်မြင့်ရေရောက်ရှာဖွေရေးဆက်ပစ္စည်းကုရယာတွေရဲ့အကူအညီရရှိလိမ့်မယ်လို့ကမ်းခြေဆောင်အရာရှိကွန်မြူဆွတ်ကပြောပါတယ်။ခြေထောက်တွေအများကြီးနဲ့ရေရောက်သွားလာတဲ့ဆက်ယုံနဲ့ရေရောက်မှာအတန်လိုက်နဲ့ရှာဖွေမှုတွေလုပ်တဲ့ကိရိယာတွေသုံးဖို့ကျွန်တော်တို့စီစဉ်နေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေမှာအထောက်အကူဖြစ်နိုင်မဲ့ဤပညာတွေနဲ့ဆက်ပစ္စည်းကိရိယာအားလုံးကိုကျွန်တော်တို့တတ်နိုင်သမျှအသုံးပြုသွားမှာဖြစ်ပါတယ်လို့ကန်းကြည်ဆောက်အရာရှိကပြောခဲ့တာပါ။ခီးတဲ့150ကျော်ပျောက်ဆုံးနေဆက်ဖြစ်ပြီးတော့သူတို့တွေလည်းအသက်ရှင်နိုင်ပွဲမရှိတာကြောင့်ထိဆုံးသူရေအတွက်ဟာ300လောက်အထိတိုးလာနိုင်ပွဲရှိနေပါတယ်။လူ456ယောက်ပါတဲ့ဒီဂရုသင်္ဘောထဲမှာလိုက်ပါသွားသူအများစုဟာခြေကျူးကျွန်းကိုလေ့လာရေးသွားနေကြတဲ့အထက်တန်းကျောင်းသူကျောင်းသားတွေဖြစ်ကြပါရဲ့ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ24 kHz 1212.3ဖိုင်းဒိုမီတာ25 kHz 11965နဲ့ဖိုင်းဒိုမီတာ32 kHz 6395တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီအမေရိကန်ထံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒီဇယ်စီလီတာ5သန်းတင်ပြီးသင်္ဘောသား18ဦးပါတဲ့ဂျပန်လောင်စာဆီတင်သင်္ဘောဒဇင်းဟာစင်ကာပူကနေမြန်မာနိုင်ငံအသွားမလက္ကာရေလက်ကြားမှာချက်စားတဲ့ပင်လယ်ဓားများတွေကအင်္ဂါနေ့မှာလူရက်ပြီးတော့တင်မောသား3ဦးကိုပြန်ပေးဆွဲဖမ်းဆီးသွားပါတယ်မြန်မာအင်ဒိုနီးရှားထိုင်းနဲ့အိန္ဒိယနိုင်ငံသားတင်မောသားတွေကအင်ဒိုနီးရှားနိုင်ငံသား3ဦးကိုဖမ်းဆီးသွားပြီးကျန်းတဲ့သူတွေကိုတော့အခန်းတစ်ခန်းထဲမှာကြိုးချပြီးပိတ်ထားခဲ့တယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်တင်မောဟာတန်ဂျွန်ကာရန်ဆိုတဲ့မလေးရှားမြို့စစ်ကမ်းကနေပြီးတော့ရေမိုင်21.8မိုင်အကွာမှာရောက်နေတဲ့အချိန်၆လုံးမြူတနက်လက်နဲ့ဓာတ်ရိုက်ကင်ထားတဲ့ပင်လယ်သမားတွေကစပီဘုတ်တစ်စီးနဲ့ကတ်လာပြီးတင်မောဘော်ကျိုးနဲ့တက်ခတ်ကြတာဖြစ်ပါတယ်တင်မောသားတွေကိုဖမ်းဆီးချုံနှောင်ပြီးတဲ့နောက်ဒီဇယ်စီလီတာ3သန်းကိုတခြားတင်မောနှစ်ဆင်းပေါ်ပြောင်းယူပြီး6နိုင်လောက်ကြာပြီးတဲ့နောက်မှာပြန်ထွက်သွားကြတာဖြစ်ပါတယ်။လူရခိုင်ပြီးနိုင်ပြောင်းများစွာကြာပြီးတဲ့နောက်အခန်းထဲမှာပိတ်ခတ်နေရတဲ့တင်မောသားတွေသူတို့ဘာသာသူတို့လွတ်မြောက်အောင်လုပ်နိုင်ခဲ့ပြီးတော့မှအင်ဒိုနီးရှားတင်မောသား3ဦးကိုပင်လယ်ဓားတွေပြန်ပြီးဆွဲသွားတယ်ဆိုတာကိုသိခဲ့ကြတာဖြစ်ပါတယ်။အခုတင်မောဟာကြောက်ချရနာထားပြီးစုံစမ်းစစ်ဆေးမှုတွေကိုပြစ်လုံနေတယ်လို့ဆိုပါတယ်။
ဩစတြေးလျနိုင်ငံအနောက်ပိုင်းကမ်းခြေကိုအမျိုးမြင့်မသိပစ္စည်းတချို့ရောက်လာတဲ့အတွက်အဲ့ဒီပစ္စည်းတွေဟာပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်း MH370 နဲ့သက်ဆိုင်ခြင်းရှိမရှိစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့လေရင်ပျောက်ရှာဖွေရေးကိုပူးတွဲဆောင်ရွက်နေတဲ့ဩစတြေးလျအေဂျင်စီကပြောပါရယ်အခုကမ်းခြေကိုရောက်လာတဲ့ပစ္စည်းတွေဟာပျောက်ဆုံးနေတဲ့မလေးရှားလေရင်ကဟုတ်မဟုတ်ဆိုတာရုပ်ဝတ္ထုပိုင်းအရာစစ်ဆေးမှုတွေလုပ်ဖို့လုံမလို့ဆိုတာသိနိုင်ဖို့ဓာတ်ပုံတွေကိုစမ်းစစ်နေတယ်လို့ပူးတွဲရှာဖွေရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါရယ်ခီးတဲ့239ဦးတင်ဆောင်ပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုသွားလမ်းခုလတ်မှာအဲ့ဒီလေရင်ပျောက်ဆုံးသွားတာသတင်းပတ်ခုနှစ်ပတ်နီးပါးရှိလာပြီဖြစ်ပေမဲ့အခုချိန်ထိကတော့တဲလွန်စတစုံတရာရှာမတွေ့နိုင်ပဲဖြစ်နေတာပါအိန္ဒိယသမုဒ္ဒရာအောက်ကျန်းပြင်မှာဆက်ယုံနဲ့လိုက်လံရှာဖွေနေတာတစုံတရာမတွေ့ပဲပထမအဆင့်ပြီးဆုံးခံနေပြီဖြစ်ပေမဲ့လေရင်ပျောက်ရှာဖွေရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဩစတြေးလျအရာရှိတွေကဗုဒ္ဓနေ့အစောပိုင်းမှာပြောကြပါတယ် Bluefin 21လို့နာမည်ပေးထားတဲ့အဲ့ဒီဆက်ယုံရှာဖွေရေးဆက်ဟာရှာဖွေရေးလုပ်ငန်းစဉ်ပထမအဆင့်ရဲ့80ရာခိုင်နှုန်းလောက်ပြီးစီးသွားပြီလို့ပူးတဲ့ရှာဖွေရေးအဖွဲ့ကပြောပါတယ်ရှင်
နီပေါ်နိုင်ငံကရှပါလူမျိုးတောင်တက်လမ်းပြအများစုဟာအခုကနေတောင်တက်ရသည့်အကုန်မေလအထိဧဝရက်တောင်မတက်ကြဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒါကြောင့်ဧဝရက်တောင်ကိုတက်ကြမဲ့တောင်တက်သမားတွေဘာဆက်လို့ရမလဲမသိပဲတောင်ကြီးစခန်းတွေမှာတောင်တင်နေကြပါတယ်။နိုင်ငံသားတောင်တက်သမားတွေအတွက်တောင်တက်ရမှာသုံးမဲ့ကြိုးတွေကိုပြင်ဆင်နှင်းနဲ့ရေခဲတွေကိုတူပြီးလမ်းကြောင်းဖော်ဖို့ကြိုးစားနေချိန်ပြီးခဲ့တဲ့တောက်ချနေ့ကတောင်ပေါ်ကနင့်နေပြိုကျလို့ရှာပါလမ်းပြ16ရောက်တည်ဆုံးခဲ့ပြီးတဲ့နောက်လမ်းပြအများစုကအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ရှာပါလမ်းပြတွေကသူတို့ကိုလူမှုဖူလုံရေးအထောက်ပံ့နေပေးဖို့အစိုးရကိုတောင်းဆိုနေတဲ့အပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကတော့နီပေါ်အစိုးရကသဘောတူမဲ့လက္ခဏာပြခဲ့ပါတယ်ဟျူမန်ဝန်တာပြန်လည်ထူထောင်ရေးရန်ပုံငွေထူထောင်ပြီးတည်ဆုံးသွားခဲ့တဲ့ရှာပါလမ်းပြတွေရဲ့ကလင်းငယ်တွေအတွက်ပညာရေးနဲ့စားစရာအထောက်ပံ့နေပေးသွားဖို့ဆုံးဖြတ်ထားတဲ့အကြောင်းနီပေါ်ခီးသွားလုပ်ငန်းဝန်ကြီးဌာနတွဲဖက်အတွင်ရမှုကလည်းပြောပါတယ်
ဘရာဇီးလငယ်ရီယိုဒီဂျနေရိုမျိုးကဆင်းသားရက်ကတစ်ခုမှာနာမည်ကြီးကားကြီးတဲ့တူသေဆုံးကြတာနဲ့ပတ်သက်လို့မကြေနပ်တဲ့အတွက်အဲ့ဒီရက်ကဒေသခံတွေအင်္ဂါနေ့ကစူပူအောင်ချခဲ့ကြပြီးရဲတွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ခီးသွွားတွေကိုဆွဲဆောင်ရာနာမည်ကြီးကောဘာကပ်နာကန်ချီကိုလမ်းမြင်နိုင်တဲ့တာကုန်းတွေပေါ်မှာတရှိတဲ့ပါပါဟိုပါပါစီဟိုမျိုးမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒေသခံတွေဟာရက်ကွက်နေရအနှက်မိတွေရှုလမ်းမပေါ်ပလင်းတွေနဲ့ပြစ်ပြီးတော့ကောဘာကပ်နာကန်ချီကိုရဲတွေသွားလို့မရအောင်လမ်းကြောင်းတွေကိုပိတ်ဆို့ခဲ့ကြတာဖြစ်ပါတယ် Reality မျိုးကဂျနေရိုမျိုးကဒီခီးသွွားတွေကိုဆွဲဆောင်ရအနီးနားကနောက်ထပ်နေရာတစ်ခုဖြစ်တဲ့အီဗန်နီမာရက်ကိုလည်းအကြံဖတ်မှုတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ့်အထက်ကဒီသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့ဇာပနာကိုအရင်ဆုံးပြောပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့ဇာပနာကိုထင်ရှားကျော်ကြားသူတွေနိုင်ငံရေးလှုပ်ဖော်ခိုင်ဘက်တွေသတင်းစာဆရာတွေကျောင်းသူကျောင်းသားတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြလှုပ်ရှားသူတွေအပါအဝင်ပြည်သူလူထုထောင်ပေါင်းများစွာလိုက်ပါပို့ဆောင်ခဲ့ကြပါတယ်ဆရာကြီးဦးဝင်းတင်ရဲ့ဇာပနာကိုလိုက်ပါပို့ဆောင်ကြသူတချို့နဲ့မဆုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
1990ပြည့်နှစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွင်လည်းဦးဝင်းတင်ရဲ့နိုင်ငံရေးလှုပ်ဖော်ခိုင်ဘက်များရဲ့လွမ်းသူပန်းချင်းကိုသွားရောက်ဂါရဝပြုပို့ဆောင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံငန်းအဖွဲ့ဝင်ဟောင်းလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ဦးစောနိုင်နိုင်ကပြည်သူအများတခဲနဲ့လာရောက်ဂါရဝပြုခဲ့ကြတဲ့အကြောင်းပြောပြပါတယ
်။ဆရာဦးဝင်းတင်ကိုကြီးညိုလေးစားတဲ့လူတွေပေါ့တော်ဝါလူတွေအဝေးရလူတွေအများကြီးပဲတိတာနောက်တစ်ခါအထဲမှာဝင်လို့ဆရာဦးဝင်းတင်အလောင်းပညာတဲ့နေရာကိုတွားကြည့်တော့လည်းပဲကိုယ်တန်းစီပြီးတော့စောင့်နေရတာချက်ပိတ်ပြီးတော့ကျန်းစီလုံနေတော်တော်ချေယူတော့ဝင်တော့အဲ့ဒါလူတွေကိုချက်ပိတ်တဲ့နောက်ဦးတို့အုံးစီလက်သွားလို့မရတော့ဘူးအုံးစုခွဲပြီးတော့ပဲပန်းချင်းကိုအားရတော့ပေါ့အဲ့ဒါပန်းချင်းนี่ဆိုလို့ရှိရင်ဒီအထက်မှနေရာမရှိတော့အပြင်မှာကားကြီးနှစ်စီးနဲ့လွန်သူပန်းချင်းတွေလက်ခံတဲ့နေရာတွေရှိတာပေါ့ဒီရေဝေးဇာပနာခန္ဓာကြီးသွားတဲ့အခါမှာဒီလောက်လူများတာတခါမှဥမဆုံးဘူးလူကြီးကလည်းချက်ချက်တော့ပူနေတာအဲ့ဒါလူကြီးကပြင်မဆင်းရတယ်အကုန်လုံးခါတန်းစီပြီးတော့ဆရာကိုအလေးတက်ပြုကြတာပေါ့လေ
မန္တလေးဟန်တာဝရီသတင်းစာတိုက်ရဲ့အက်ဒီတာချုပ်ဟောင်းလည်းဖြစ်ဝါရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးဝင်းတင်ရဲ့ရန်ကုန်ကနောက်ဆုံးခီးကိုမန္တလေးသူမန္တလေးသားတွေလာရောက်ပို့ဆောင်ကြတဲ့အကြောင်းမန္တလေးသတင်းစာဆရာတဦးဖြစ်တဲ့ကိုမင်းထက်ငြိမ်းချမ်းပြောပြတာကတော့
ကျွန်တော်တို့မန္တလေးကနေပြီးတော့ကျွန်တော်တို့နိုင်ငံရေးအားစုတွေလူပွေးဖွဲ့စည်းတွေတက်ကြွလှုပ်ရှားသူတွေအားလုံးပါပေါ့ခင်ဗျာကျွန်တော်တို့စာပေနေရာတွေရောလည်းပဲပေါင်းစုံပါပဲကျွန်တော်တို့ရပြီသမျှစုပြီသမျှပေါ့ခင်ဗျာဒီမျိုးကိုကိုစားပြုပြီးတော့ကျွန်တော်တို့အများကြီးလာပါတယ်အခုဆိုလို့ချင်းကျွန်တော်တို့လူ100ကျော်ပေါ့ခင်ဗျာရောက်ရှိပါတယ်ရောက်ရှိပြီးတော့ကျွန်တော်တို့ဂါရဝပြုခဲ့ပြီးပါပြီဂါရဝပြုခဲ့ပြီးပါဂျေဝေးပါလည်းပဲဖွဲ့စည်းပေါင်းစုံတပြည်လုံးကလာကြတဲ့ဟာတွေရောတပြည်လုံးကတွေရောဆိုတော့ဒီမှာပြည့်တက်နေတဲ့ခါကျကျွန်တော်တို့ချိန်တိုလေးတော့မန္တလေးဘက်ကိုလည်းကျွန်တော်တို့ကြီးညာပြီးတော့ဂါရဝပြုခွင့်ရပါတယ်ကျွန်တော်မန္တလေးကနေမှာ express ကားကြီးတွေနဲ့လာကြပါတယ်ခင်ဗျာပါကြဆိုရင်နိုင်ငံကြီးကျေးဇူးတော်ကိုရဲ့ကျွန်တော်တို့ပြင်မဆိုးဒီထောက်လို့အပြည့်ရေးတော်မန္တလေးအာဇာနည်18ဦးအပါဝင်ပေါ့ခင်ဗျာဖွဲ့စည်းပေါင်းစုံပါပါတယ်ခင်ဗျာကျွန်တော်တို့ဒီထောင်းတော်အပြည့်ရေးတော်ပေါ်မှာလေးအတိုင်း18ဦးချိန်မှခန္ဓာပြပြခဲ့တဲ့ဖေဖော်ဝါရီလ17ကဆရာကြီးဦးဝင်းတင်ရဲ့နောက်ဆုံးကြီးစဉ်လို့ပြောလို့ရပါတယ်။87လောက်ဒီဒါဟန်တော်ဒီအဲဒီဒါချုပ်တယ်လုတ်ခဲ့တဲ့တခါကျတော့မလေးသားတပိုင်းလည်းဖြစ်နေပါတယ်။နောက်ပြီးတော့ဒီဆရာကြီးကတူတူအောင်ထူးခြားတဲ့ဒါဒီကျွန်တော်တို့ဒီနှစ်ယောက်နှစ်ယောက်မရှိတဲ့အမ်တာမကိုစာပြတိုက်တဲ့ပုံကိုကြီးမို့လို့ကျွန်တော်တို့အဝေးကနေကိုလာပြီးတော့ကျွန်တော်တို့ပင်မတော့လည်းပဲလာရောက်ပြီးတော့ဂါရဝပြုကြတာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံအဝန်းကကျောင်းသူကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကလည်းဦးဝင်းတင်ရဲ့နားရည်ကိုလာရောက်ပို့ဆောင်ကြတဲ့အကြောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကမဖြူဖြူအောင်ကအခုလိုပြောပြပါဗျာ။ကျောင်
းသားတော်တော်များများပေါ့နော်ဒေတာပေါင်းဆိုတာကျောင်းသားတော်တော်များများလာကြတယ်။အဲကျောင်းဦးပါမယ်၊မကွေးပါမယ်၊နောက်မန္တလေး၊နောက်ပဲခူးပေါ့နော်။မုံရဘက်ကလည်းကျောင်းသားတွေလည်းပါတယ်။တော့အရာဒီတိုင်းပဲရှင်းသားတို့မြောင်မြားတို့မဟုတ်ဘယ်တော့ကျောင်းသားတွေလည်းပါတယ်။ဆိုတော့ဒီလိုကာရဝါပြီးကြတယ်။အထက်မှာတအားချက်တဲ့အခါကျတော့လေဝင်ရတာကျတော့ဟိုတက်တုပ်စီခွဲပြီးတော့ဝင်ရတာပေါ့နော်။ကျမတက်တက်မှာမမြင်ဘူးပါဘူး။အဲ့လောက်လူတွေအများကြီးကိုလေအကုန်လုံးကပြင်းပြင်းထန်ထန်နဲ့ချွေရွှဲပြီးတော့မူလဲလူလဲမူလဲကြတော်တော်ပြင်းပြင်းထန်ထန်နဲ့လာပြီးတော့ဘဘကိုကာရဝါပြီးကြတာကိုကျတော်တို့တွေ့ရပါတယ်။တကယ်လဲစက်သိန်းထားဖို့ကောင်းအောင်လူတွေကတအားများတယ်
။ဟုတ်
ကဲ့ကြတာကတော့အဲ့ဒီချိန်ကလူတွေသာပြည်သူတွေဟိုအသက်ရွယ်ကြီးရင်းတဲ့လူတွေပါလာပြီးတော့ပြင်းပြင်းထန်ထန်လမ်းလျှောက်ပြီးတော့လာကြတာကိုလဲတွေ့ရတယ်။ပြည်သူတော်တော်များများအထီးခက်ခက်ခံစားပြီးဘဘရဲ့ဆုံးရှုံးမှုကိုဝန်နေချင်းထိမှန်နဲ့အားလုံးကလာပြီးတော့ဘဘကိုနောက်ဆုံးကာရဝါပြီးကြတာကိုတွေ့ရတယ်။ကျတော်တို့တော်တော်တော့စိတ်ထဲမှာပေါ့နော်။ဟိုကြည်နူးမိတယ်လို့လဲဖြစ်တယ်။တစ်ခါကလဲကျတော်တို့ပို့ပြီးတော့လဲဝန်နေရတာပေါ့နော
်။နေ့လယ်7နာရီကနေညနေ9နာရီအထိဦးဝင်းတင်ရဲ့နောက်ဆုံးခီးကိုပြည်သူအများလာရောက်ဂါရဝပြုပြီးချိန်မှာတော့ဂူသွင်းတကြိုပိုးပြင်ဆင်နေတဲ့အကြောင်းဦးဝင်းတင်ကိုအနီးကပ်ပြုစုခဲ့တဲ့ကိုရာဇာကပြောပြပါဗျာ။
ဂူသွင်းပိုးဆင်တာပေါ့နော်။ကောင်းနေတယ်ပဲပြည်သူသွင်းတော့ အခုကအပေါဦးတူရှိတယ်အန်တီရှိတယ်ကောင်းကားကောင်းကောင်းတွေရှိတယ်ပေါ့နော်နာကတော့လူကတအားများနေပါလေအချိန်ရတော့တော်တော်ပေးရတယ်ဆက်နှစ်နာရီရတယ်အဲ့ဒီ၄နာရီရှိသေးတာဒါပေမဲ့လူကအခုဒီမှာပြီးသေးဘူးမပြတ်သေးဘူးဖြစ်အဲ့ဒါအဖကအခုလိုဆိုဒီဟိုကစင်ထားတဲ့မှန်ကောင်းလေးရတယ်ပြောတီအဲ့ဒါဟိုကဲအဖစက်ကားကောင်းလေးထည့်ဖို့ပါနည်းနည်းကြာပြီတော့
ဒါတော့ဝါရည်နိုင်ငံရေးသမားကြီးနဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့ဇာပနာခီးကိုလိုက်ပါပို့ဆောင်ခဲ့ကြသူတွေနဲ့မတ်စုမှုမင်းမြန်းတင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုတခါတော့ရခိုင်ပြည်နယ်ဘက်ကနိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေပြန်ပြီးတော့စတင်မဲ့အပေါ်မှာပြောဆိုချက်တွေကိုကြီးကြရအောင်ပါရခိုင်ပြည်နယ်မှာမတ်လတုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်ပိတ်ခဲ့ရတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့တချို့ရဲ့လုပ်ငန်းတွေအခုအခါမှာပြန်လည်လဲပတ်နေပြီးသူတို့ရဲ့လုံခြုံရေးကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပူးရဲဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်UN နဲ့ INGO ရဲ့လုပ်ငန်းတွေပြန်လည်ဆောင်ရွက်လာတာကိုရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးကကြိုဆိုလိုက်ပြီးသူတို့အနေနဲ့ဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံရမှာသတိရှိဖို့လည်းပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့မတ်လ26ရက်နဲ့28ရက်နေ့တွေကစစ်တွေမြို့ပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံခြားသူဝန်ထမ်းတဦးကနေဗုဒ္ဓသာသနာအလံကိုဖြုတ်ချပြီးမဖွဲမရလုတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက် UN နဲ့နိုင်ငံတကာ NGO အဖွဲ့တွေရဲ့ယုံတွေတူလောင်ယုံတွေနဲ့နေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခံခဲ့ရပါတယ်ဒီဖြစ်စဉ်ပြီးတဲ့နောက်ရန်နာခဲ့ရတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုအခုအခါမှာတဝက်နီးပါးလောက်ပြန်လည်စတင်နေပြီဖြစ်ပါတယ်လက်ရှိလုပ်ငန်းဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကသတင်းနဲ့မှတ်တမ်းစုဆောင်ရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကအခုလိုပြောပါတယ
်သူတို့ကတော့သူတို့ကိုသူမျိုးတွေကစက်မှုလက်မှုအဆင့်တန်းကြောင်းပေါ့နော်အဲ့မှာသူတို့နေရာလေးပြည်ပြီးတော့လုပ်ပေးထားတာတွေတော့ရှိတယ်အဲ့ဒါတော့ဆက်မှုလည်းမှုထက်တဲ့ကြောင့်မှသူတို့တချို့အဖွဲ့တွေကသူတို့အဖွဲ့အတွက်ဒါလည်းကမ္မတဲ့အခန်းကလေးတွေမှာနေရာယူတာရှိတယ်။သူတချို့ကစစ်တွေဟိုတယ်မှာရှိတယ်တချို့လည်းရန်ကုန်မှာရှိတယ်။ဆိုတော့အခုဒီအရကိုကင်နေတဲ့အခါကတော့ကဟိုဘုတုမမောင်ဦးလို့ပေါ့နော်။အဲအဲ့ဒီအဖွဲ့ကကင်နေတဲ့အခါကျတော့ဒီလ26ရက်နေ့လောက်မှာသူတို့ပြန်ဆိုပြီးတော့အစည်းအဝေးလုပ်မယ်လို့ပြောတယ်။လုပ်ပြီးလို့ရှိရင်ရှေ့ကိုဆက်ပြီးတော့သွားမယ်ဟာလေးကိုသိကြမှာပေါ့ဗျာ။
နိုင်ငံတကာအဖွဲ့အစည်းတွေလုပ်ငန်းပြန်လည်ဆောင်ရွက်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပူးတွဲပြီးလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်လို့လည်းဦးလာသိန်းကပြောပါတယ
်။ဒီပြန်လည်ဆောင်ရွက်တဲ့အခါမှာတော့သူတို့အတွက်လိုအပ်တဲ့လုံခြုံရေးကိုဟိုကျွန်တော်တို့ဟိုပြည်내အစိုးရပေါ့နောက်ပြီးတော့ဟိုပြည်ထောင်စုပြည်ထရေးဝန်ကြီးဌာနပေါ့ဗျာဒါနဲ့ပူးပေါင်းပြီးတော့ပေးရမယ်ပေးမယ်ဆိုတဲ့အစီအစဉ်ရှိတယ်ဟာတော့ပြည်내ကျွန်တော်တို့
ဒီနေ့တို့အစိုးရသတင်းစာမှာတော့ရခိုင်ပြည်နယ်မှာ UN နဲ့နိုင်ငံတကာ NGO အဖွဲ့23ဖွဲ့ရှိရာကအခုအခါစစ်တပ်ဖွဲ့ကလုပ်ငန်းပြန်လည်ဆောင်ရွက်နေပြီဖြစ်ကြောင်းနဲ့သူတို့ရဲ့လုံခြုံရေးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကအနီးကပ်ဆောင်ရွက်ပေးနေကြောင်းဖော်ပြပါတယ် UN နဲ့နိုင်ငံတကာ NGO အဖွဲ့တွေလုပ်ငန်းပြန်လည်စတင်တာကိုစစ်တွေမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကကြိုဆိုကြောင်းပြောပါတယ
်ကောင်းပါတယ်ဒီလုပ်ငန်းကိုပြန်စနိုင်ဒီပိုင်းမှာအခုပဲဒီပဲအုပ်စုနှစ်ခုလုံးကဒီအကူအညီဆိုတာလိုအပ်ကြတာပဲအဲ့တော့အကူအညီကလည်းဒီအစိုးရအနေနဲ့အဲ့လိုဒီလေးမပေးနိုင်ဘူးဒီမှာရှိတဲ့ကျွန်တော်တို့ဗိုလ်န်တီယာတီးတန်းဒီလိုမျိုးအလှူငွေပေးသေးလူတွေလည်းအမြဲတမ်းအဲ့လိုမျိုးပေးနိုင်မှာမဟုတ်ဘူးအဲ့လိုဆိုတော့ NGO တွေဝင်လာတဲ့ဘိုင်းအတွက်ကတော့တော်တော်များများကိုဒီမှာရှိတဲ့ဒုက္ခတွေတွေအတွက်ကတော့အဆင်ပြေနိုင်ပြီအစီအစဉ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တော့ကြိုးဆိုပါတယ်
နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာတော့ဥအောင်မြတ်ကျော်ကအခုလိုတိုက်တွန်းပါတယ်
။အဲ့ဒီ NGO တွေရေလှုပ်ဆောင်တဲ့မူဝါဒသဘောထားတွေကတော်တော်ကောင်းပါတယ်။လူမှန်နေရာမှန်အတားလူတွေကိုခင်းပေးဖို့တော့လိုမယ်လို့ထင်ပါတယ်။အခုပြန်ပြီး NGO တွေပြောက်လာတဲ့အချိန်မှာအဲဒီပြည်နေဒီဒေသမှာရှိတဲ့လူတွေရဲ့ culture အဓိကဒီမှာဖြစ်နေတဲ့ပြည်သူလူထုတွေဟိုအစိတ်ရှိนี่อะไรดูโหลีลาลีลาปูတော့တော်တော်များများလို့မေလို့ထင်ပါတယ်အဲ့ဒါဒီကိုလိုက်နာဟိုကဖြစ်နိုင်တော့ကျွန်တော်တို့ဒီဖက်ပြီးရင်တော့ပြဿနာတော့ဖြစ်နိုင်မေလို့တော့မထင်ပါဘူးပါလို့ဒီဒီရေးအမီရှင်းဖို့အတွက်ကတော့ဒီ NGO ဖွဲ့တွေကအများကြီးလှုပ်ဆောင်ဖို့လိုတာပါ
အရင်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအတွင်းမှာတော့ UN နဲ့နိုင်ငံတကာ NGO အဖွဲ့အစည်း18ဖွဲ့ရဲ့ရုံး14လုံး၊နေအိမ်16လုံး၊တူလောင်ရုံ15လုံး၊မော်တော်ယာဉ်14စီး၊ရေယာဉ်2စီး၊မော်တော်ဆိုင်ကယ်29စီးနဲ့ရုံးသုံးပစ္စည်းစုစုပေါင်းကျပ်ငွေတန်း430နဲ့အမေရိကန်ဒေါ်လာ4သိန်းကျော်ပို့ပစ္စည်းဆုံးရှုံးခဲ့ပါတယ်။ဒီအကြမ်းဖက်မှုကိုစစ်ဆေးခဲ့တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့အဖွဲ့အစည်းတစ်ခုကမှန်မှန်သတင်းထုတ်ပြန်ပြီးလှုံ့ဆော်ခဲ့တာရှိကြောင်းနဲ့ဒေသခံအာဏာပိုင်တွေကလုံခြုံရေးအခြေအနေကိုအချိန်တိုအတွင်းမထိန်းသိမ်းနိုင်ခဲ့ကြောင်းဖော်ပြပါတယ်
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။အခုကတော့ရန်ကုန်လေးစိတ်ကြီးကိုအဆင့်မြှင့်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းတင်ပြပေးပါပါ။ရန်ကုန်မြို့ရဲ့မြောက်ဖက်15ကီလိုမီတာအကွာမှာရှိတဲ့မင်္ဂလာတုံအပြည်ပြည်ဆိုင်ရာလေးစိတ်ကြီးဟာဆိုရင်လက်ရှိအချိန်မှာညအိတ်လေးရင်တွေလက်ခံနိုင်တဲ့ပမာဏထက်ကျော်ပြီးတော့လက်ခံနေရတယ်လို့လေးကြောင်းညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတဦးကပြောပါရယ်တနည်းကိုဧည့်သည်အဝင်2တန်းသာလက်ခံနိုင်တဲ့ဒီလေးစိတ်ကြီးကိုဧည့်သည်6တန်းအထိလက်ခံနိုင်အောင်တိုးချဲ့မှုတွေကလည်းအခုချိန်မှာစတင်လှုပ်ဆောင်နေပြီလို့လည်းသူကပြောပါရယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ
1948ခုနှစ်ကစတင်တည်ထောင်ခဲ့တဲ့မင်္ဂလာတုံပြည်ပဆိုင်ရာလေးစိတ်ဟာဆိုရင်လက်ရှိအချိန်မှာသူ့ရဲ့ခံနိုင်တဲ့နေရင်ပမာဏအစည်းအထက်တောင်ကျော်လွန်ပြီးတော့လက်ခံနေရတယ်လို့မြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းစွေထွန်းကပြောပါတယ်ညပိုင်းမှာဆိုရင်မင်္ဂလာတုံလေးစိတ်ကြီးထဲမှာညအိတ်လေးရင်စီးရင်တတ်မှတ်ထားတဲ့အတိုင်းအတာထက်30နီးပါးကျော်လွန်လက်ခံထားရတယ်လို့လည်းသူက VOA ကိုပြောပါတယ
်ဟိုတိပါတကယ်တမ်းလေကြောင်းလိုင်းအများစုကလည်းဒီလိုပဲဆင်းသက်တယ်လေအဲ့တော့ဆင်းသက်တဲ့ဟိုမှာလည်းသူတို့ဟိုတော့ frequency များလာတာရှိတယ်နောက်တစ်ချက်ကတော့ခုနကပြည်တွင်းလေကြောင်းလိုင်း9လိုင်းရှိတယ်ဒါ MAI နဲ့ GMA ပြပပြည့်စွဲနဲ့2လိုင်းပါဝင်ပေါ့အဲ့တော့အဲ့ဒီကလေင်းများလည်းဒီမှာပဲဟိုအခြေပြုကြတယ်အဲ့တော့ဒီမှာဟိုသတ်မှတ်ထားတဲ့ဒီလေရင်လက်ခံနိုင်စွာအရေးတွက်တော့ပုံများနေတယ်ဆိုတော့မှန်တယ
်တနည်းကိုအဲ့နေ့တက်သမ9တန်းသာလက်ခံနိုင်တဲ့ရန်ကုန်ပြည်ဆိုင်ရာလေစိတ်ဟာဆိုရင်လက်ရှိအချိန်မှာအဲ့3တန်းကျော်လာပြီဖြစ်တဲ့အတွက်လေရင်တဆင်းတဲ့အခါခီးတယ်တွေအတွက်နေရာပါကျက်လာတဲ့သဘောရှိတယ်လို့လည်းခီးတယ်အများစုကပြောဆိုလာတာပါလေစိတ်မှာလေရင်ပြန်တမ်းမှုစုစုကကျက်တဲ့အချိန်ကတော့မနေ့အစောပိုင်း6နာရီကနေ9နာရီအထိဖြစ်ပြီးတော့တခါညနေပိုင်း6နာရီကနေ9နာရီအထိခီးတယ်တွေရောလေရင်တွေပါပြည့်စံနေတာကိုတွေ့ရပါတယ်အဲ့ဒီအချိန်တွေမှာတော့9မိနစ်ကိုလေရင်ဒစည်းနှုန်းတော့ပြန်တန်းနေတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဖြိုးဝေရာဇာကပြောပါတယ်အခုလို့မင်္ဂလာတုံလေစိတ်မှာလေရင်တွေနဲ့ခီးတယ်တွေပြည့်စင်လာတဲ့ပုံမှာမလိုအပ်တဲ့နေရာတွေမှာရပ်ထားတဲ့လေရင်တွေဖယ်ရှားပစ်ဖို့လိုသလိုခီးတယ်တွေအတွက်တာမဏေတွေကိုလည်းအမြန်ဆုံးတိုးချဲ့ဖို့လိုတယ်လို့သူကအကြံပြုပြောဆိုပါတယ
်ဒီနေရာလှုပ်ပေးဖို့ဆိုလို့ရှင်ဥပမာကျွန်တော်တို့လေစိတ်ရဲ့ဟို brown way ကနေပြီးတော့လေစိတ်အဆောက်အုံတိုင်းဘယ်ဘက်ချမ်းမှာရပ်ထားတဲ့လေမြန်တွေရှိရဲ့ဗျာအဲ့ဒါတွေအများသောပြတချို့လေမြန်တွေက UV ဒီမြမလေချောင်းကမပြန်တော့တဲ့လေမြန်တချို့လည်းအဲ့မှာရက်ထားတွေ့ရဗျဥပမာပြအဲ့လိုမျိုးလေနေရာလေမြန်တွေကိုအသုံးမပြုတဲ့လေမြန်တွေကိုနေရာဖယ်ပေးလိုက်မယ်ဆိုရင်တော့ဒီပြင်တနေရာမှာသွားပြီးပါကလုတ်ထားမယ်ဆိုရင်တော့ရပ်ဖို့နေရာကနည်းနည်းထွက်လာမယ်ဒီကြောင့်ဒီပြန်တိုင်းနဲ့ပတ်သက်ပြီးတော့ဟလာဒီ schedule တွေဘာတွေလဲကြောင်းပြဖို့တော့လိုနေလို့ထင်တယ်ဥပမာအားဖြင့်အခုလက်ရှိကမနေ့6နာရီနဲ့9နာရီကြားထဲမှာစုပြုံပြီးတော့လား9မိနစ်ခြားပြီးလောက်တက်သွားကြတယ်ပြီးရင်ပြန်10နာရီခွဲနဲ့17နာရီကြားထဲမှာပြန်ဝင်လာကြတယ်နောက်တစ်ခါနေ့လယ်ပိုင်းတစ်ခေါက်ပြန်ထွက်ဆိုအဲ့အချိန်မှာ congested ဖြစ်နေတာပေါ့
တချိန်ထဲမှာမြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဦးမင်းစွေထွန်းကတော့လက်ရှိလေစိတ်ကိုတနည်းဧည့်သည်6တန်းနီးပါးလက်ခံနိုင်တဲ့လေစိတ်ဖြစ်အောင်တိုးချဲ့လုပ်ငန်းတွေစတင်လှုပ်ဆောင်နေပြီလို့လည်းပြောပါတယ
်ဒီပါလာတဲ့လေတန်းအများစုကလည်းဒီပဲဆင်းတယ်ပြည်ရင်းခီးစဉ်တွေကလည်းဒီရပဲဟိုစကြရတယ်အဲ့တော့အချိန်လေးရဟွာတော့ခုနကလေစိတ်တိုးချဲ့မှုအစီအစဉ်လုပ်နေတယ်လို့ပြောရမယ်ဒီအစီအစဉ်အနေနဲ့ကတော့ဒါမူလ 2.9 တန်းပဲလက်ခဏာရနေ6တန်းဆန့်အထိပြောင်းတော့ကိုဒါအခုလုပ်နေတာပေါ့
အပြည့်အစုံမှုတွေကိုတော့2014ကျော်ပြီးရင်ဖြစ်နိုင်မှုလားလားရှိတယ်လို့လည်းသူကပြောပါတယ်အခုတော့လေစိတ်မှာလေရင်တွေလက်ခံနိုင်တဲ့အတိုင်းတာပေါ်နေတဲ့အတွက်သက်ဆိုင်ရာနေချောင်းလိုင်းတွေအနေနဲ့လည်းထုတ်ပြန်ထားတဲ့စီကံချက်တွေအတိုင်းလိုက်နာမှသာဘေးကင်းလုံခြုံမှုတွေရှိနိုင်မယ်လို့လည်းဦးဝင်းစွေထွန်းကပြောပါရယ်လက်ရှိချိန်မှာတော့လေစိတ်အတွင်းလေရင်ထားသွင်းနိုင်ခွင့်အခြေအနေဟာစိုးစိုးရွားရွားကျနေတဲ့အတွက်နိုင်ငံတကာမြန်မာလေချောင်းလိုင်း MAI ဘိုင်းလေးရင်တချို့ဆိုရင်ကမ္ဘောဒီးယားလေဆိပ်တွေမှာတော့ညှိထားရတဲ့အနေအထားဖြစ်နေတယ်လို့လည်း MAI လေကြောင်းလိုင်းရဲ့ဈေးကွက်မန်နေဂျာမအေးမရတာကပြောပါတယ်
။မတို့ဟိုလေရင်နှစ်စီးဆိုလို့ရှိရင်ဟိုတိတ်ဟိုကွာလာလမ်ပေါ်မှာထားရတာမျိုးတွေရှိရပေါ့နော်။ဆိုတော့အဲ့လိုမျိုးလေးတွေလည်းရှိရဲ။ဆိုတော့လေရင်နေရာတော့အဲ့လိုတွေဟိုနေရာကိုဟိုရွှေ့ပေးရတာပေါ့နော်။အဆင်မပြေဘူးပေါ့နော်အဲ့ဒါမျိုးဟုတ်။
အရင်စေဆွဲလက်ထက်ကဒီမင်္ဂလာတောင်လေဆိပ်ကြီးကိုပြည့်ပြည့်မှုတွေနဲ့ဒူနိုင်ငံကလေကြောင်းလိုင်းတွေထပ်တိုးဆင်းနိုင်အောင်2013ခုနှစ်ကစတင်ပြင်ဆင်မှုတွေလုပ်ခဲ့တာပါအစိုးရနဲ့နီးစပ်တဲ့ထိပ်တန်းဆောက်လုပ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Asiawork Company ကနေ American Dollar 73.3 သန်းအကုန်ကျခံပြီးတော့2009ခုနှစ်မေလမှာလုပ်ငန်းတွေပြန်လည်စတင်နိုင်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတော့မင်္ဂလာတောင်လေဆိပ်မှာတရက်ကိုခီးတဲ့900အဝင်ထွက်လုပ်နိုင်တဲ့အနေအထားကိုရောက်ရှိလာခဲ့တာပါမန္တလေးနဲ့နေပြီးတော့အပီပီဆိုင်ရာလေဆိပ်ကြီးတွေနဲ့ရှင်တော့မင်္ဂလာတောင်လေဆိပ်ဟာတတိယနေရာမှာပဲရှိနေပါတယ်သမရဦးသိန်းစင်ဆွဲလက်ထက်မှာဒီလေစိတ်တွေထက်ကြီးတဲ့ဘကုဟန်တာရီလေရင်ခွင်းကိုအစ်တတီဆောက်ဖို့ပြင်ဆင်နေပေမဲ့လည်းလက်ရှိချိန်မှာတော့တီဆောက်ဖို့တင်တာအောင်ထားတဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းစတင်ဖို့ ODA လို့ခေါ်တဲ့ဖွံ့ဖြိုးမှုအကူအညီရန်ပုံငွေကိုစောင့်နေဆဲဖြစ်တယ်လို့လည်းဦးဝင်းစွထွန်းကပြောပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်အခုကတော့အမေရိကန်သမ္မတအိုဘားမားရဲ့အာရှခီးစဉ်ကိုပြောပြပေးမှာပါအမေရိကန်သမ္မတဘရက်အိုဘားမားဟာအာရှ၄နိုင်ငံခီးစဉ်ကိုဒီကနေ့စတင်လိုက်ပါပြီဂျပန်နိုင်ငံကိုပထမရောက်ရှိမှာဖြစ်တဲ့အတွက်ဂျပန်နိုင်ငံမှာလုံခြုံရေးကိုအထူးပဲတင်းကျပ်ထားပါတယ်။ဖိလစ်ပိုင်မှာတော့သမ္မတအိုဘားမားလာရောက်မဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ကမ္ဘာနိုင်ငံတွေထဲမှာစီးပွားရေးနိုင်ငံရေးအရာအာရှနိုင်ငံတွေအပေါ်အာရုံစိုက်စရာဖြစ်လာနေတဲ့အချိန်မှာအမေရိကန်သမ္မတအာရှနိုင်ငံတွေစီအခုလိုတွားရောက်တာဖြစ်တဲ့အကြောင်းကိုတော့မတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့အကြိုတင်ခံမှန်းလို့မရတဲ့အန္တရာယ်ရှိနေချိန်အာရှနိုင်ငံတွေကြားရေပိုင်နဲ့အငင်းပွားမှုတွေကြောင့်တက်မမှုတွေရှိနေချိန်မှာအမေရိကန်သမ္မတကအာရှခရီးစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာသမ္မတအိုဘားမားဂျပန်နိုင်ငံကိုရောက်လာတာနဲ့အတူတိုကျိုမြို့တော်မှာလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။သမ္မတအိုဘားမားလာတဲ့အတွက်ရဲတပ်ဖွဲ့ဝင်16,000လောက်ကိုဖြန့်ပြီးတော့ချထားပါတယ်။အာရှနိုင်ငံတွေနဲ့ဆက်ဆံရေးကိုပိုမိုခိုင်မာအောင်လုပ်မယ်ဆိုရဲအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကြောင့်အခုလိုသမ္မတအိုဘားမားကသူ့ရဲ့သမ္မတသက်တမ်းအတွင်းအာရှကို၅ချိန်မြောက်တွားရောက်တာဖြစ်တယ်လို့အာရှဒေသတွေမှာတရုတ်ရဲ့လွှမ်းမိုးမှုကိုချိန်ခွင်းရှာညှိနှိုင်ဖို့ထပ်ပြီးတော့ကြိုးစားတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်အမေရိကန်နိုင်ငံဟာသူ့ရဲ့မဟာမိတ်နိုင်ငံတွေဘက်ကရပ်တည်တယ်ဆိုတာကိုပြသဖို့အဓိကဖြစ်တယ်လို့ဆိုဖီယာတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခကိုအီချီနာကာအိုကသုံးသပ်ပါတယ်
So I think there's also going to be partially a reflection of the American objective to reassure countries that
တရုတ်ရဲ့အင်းကြီးနိုင်ငံတွေတရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုရှိလာတဲ့နိုင်ငံတွေနဲ့တရုတ်ဘက်ကလိုက်ပြီးတော့ဒေသအတွင်းမှာချဲလေခြင်းတဲ့ဘက်ကိုပိုရိမ့်နေတဲ့နိုင်ငံတွေကိုအမေရိကန်ပြကျင်တာကအမေရိကန်ဟာအာရှမှာဆက်ပြီးရှိနေမယ်ဒီနိုင်ငံတွေနဲ့အတူအမေရိကန်ကတရုတ်နိုင်ငံကိုကင်တွယ်ဖြည့်ရှင်းသွားမှာဖြစ်တယ်ဆိုတဲ့အမေရိကန်ရဲ့ရည်ရချက်ကိုလည်းပြသခြင်းလည်းလို့ကျွန်တော်ထင်ပါတယ
်တရုတ်နဲ့ဂျပန်ကြားရေပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေဟာအမေရိကန်နဲ့ဂျပန်နိုင်ငံကြားလုံခြုံရေးအရာအပြန့်အလှန်သဘောတူထားတဲ့ပိုင်နက်ထဲမှာရှိနေတယ်လို့သမ္မတအိုဘားမားကဂျပန်ကိုမတော်ခင်မှာပဲပြောကြားခဲ့တာကိုကြည်ချင်းဖြင့်အမေရိကန်ဟာဂျပန်ဘက်ကကာကွယ်ရည်တည်မှဖြစ်တယ်ဆိုတာကိုထပ်ပြီးတော့ပြသခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအလျင်အမြန်တိုးတက်ပြောင်းလဲမှုတွေဖြစ်နေတဲ့အာရှဒေသအပေါ်အမေရိကန်ကဂရုတစိုက်ရှိနေတဲ့ဆိုတဲ့အာမခံချက်ကိုထပ်ပြီးတော့ပြသချင်တာဖြစ်တယ်လို့လည်းပမောက်ခကိုအီချီနာကာအိုကမြင်ပါတယ
်။ Of course East Asia is where things are happening. It's the booming region in the world in economic terms.But there's also
ဖြစ်ပေါ်ပြောင်းလဲမှုတွေရှိနေတာကအရှိအာရှဆိုတာတည်ကြတာပေါ့ဗျာစီးပွားရေးအရာလဲကမ္ဘာပေါ်မှာတိုးတက်နေတဲ့ဒေတာလဲဖြစ်ပါတယ်တချိန်တည်းမှာပဲတရုတ်ကနယ်မြေချဲ့ထွင်သူပိုဖြစ်လာတော့ဒီဒေတာထဲမှာပဲတင်းမာမှုတွေမြင့်တက်နေပါတယ်တရုတ်ရဲ့အင်းကြီးချင်းနိုင်ငံတွေကစိတ်ပူပန်လာကြပါတယ်အရှိအာရှဒေတာတွေကအမေရိကန်ရဲ့လုံခြုံရေးအရာမဟာမိတ်နိုင်ငံတွေဘက်ကနေအမေရိကန်ကခိုင်ခိုင်မာမာယက်တည်မယ်အခက်အခဲတွေရင်ဆိုင်လာရရင်အမေရိကန်ကအကူအညီပေးမယ်ဆိုတာကိုခုခင်းစဉ်ကထပ်ပြီးပြသခြင်းနေတာဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်။သမ္မတအိုဘားမားရဲ့3ရက်ကြာဂျပန်နိုင်ငံခီးစဉ်ပြီးရင်တော့တောင်ကိုရီးယားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။တောင်ကိုရီးယားကနေပြီးတော့မလေးရှားကိုသွားမှာဖြစ်ပြီးသတင်းတစ်ပတ်ကြာသမ္မတအိုဘားမားရဲ့အာရှခီးစဉ်ကိုဖိလစ်ပိုင်နိုင်ငံကိုသွားပြီးတော့အဆုံးသတ်မှာဖြစ်ပါတယ်။အာရှမှာအမေရိကန်ကပို့ပြီးတော့နေရာရအောင်လုပ်နေတဲ့အပေါ်ဖိလစ်ပိုင်မှာတော့ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ဖိလစ်ပိုင်မှာအမေရိကန်တပ်တွေတိုးချဲ့ထားဖို့ဖိလစ်ပိုင်နဲ့အမေရိကန်သဘောတူစာချုပ်မဲ့ကိစ္စပေါ်မှာလည်းကန့်ကွက်နေကြပါတယ်။အင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်နိုင်ငံနဲ့အမေရိကန်ကြားမှာဖိလစ်ပိုင်ကိုကြားညံ့မှစိုးရိမ်နေလို့ဆန္ဒပြသူတွေကပြောနေကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားကဏ္ဍနဲ့အတူမြန်မာရေးသုံးသပ်ချက်တို့ကိုနားဆင်ကြရပါမယ်
။ပထမအချက်ကတိုင်းရင်းသားများတောင်းဆိုနေတာတော့တိုင်းရင်းသားများကိုဟိုနားလည်ပြီးတော့အတိအမှတ်ပြုတ်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်ပါတယ
်။ကချင်လွတ်မြောက်ရေးတပ်မတော်ရဲ့ဒုတိယစေဦးစီချုပ်အဖိုးချုပ်ကွမ်မော်ရဲ့ပြောဆိုချက်တွေပါအပတ်စဉ်မြမအရေးသုံးသပ်ချက်မှာနားဆင်ကြရအောင်ပါရှင်။အခုကတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မြမမီဒီယာမြင်ကွင်းမှာတော့ဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်အနိစ္စရောက်တဲ့အကြောင်းဖန်စီကမကွေးသတင်းတောက်ကိုပြန်လွှတ်ပေးဖို့ပြုလုပ်ခဲ့တဲ့စူတောင်းပွဲနဲ့မြန်မာသတင်းသမားတွေရဲ့သဘောထားနှစ်သက်ကူကာလသတင်းမြင်ကွင်းစာရာတွေကိုနားဆင်ကြရမှာပါမအိမ်ခန့်ဦးရေးသားတင်ပြထားတာကိုဥဆံမိုးဝေကကူညီတင်ဆက်ပေးထားတာဖြစ်ပါတယ
်ဝိုင်းရင်သတင်းစာဆရာကြီးတဦးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကအဖွဲ့ဝင်လည်းဖြစ်တဲ့ဟန်တာဝရီဦးဝင်းတင်ဟာဧပြီလ21ရက်နေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့ပါပြီ။ဟန်တာဝရီဦးဝင်းတင်ရဲ့ကျမ်းမာရေးအခြေအနေဆိုးဝါးနေခြင်းကလေးကနိုင်ငံရေးအတိုင်းဝိုင်းနဲ့သတင်းစာဆရာအတိုင်းဝိုင်းတို့ကြားမှာစိုးရိမ်ပူပန်မှုတွေရှိခဲ့တာပါ။ဒါကြောင့်လဲဆရာကြီးရဲ့ကျမ်းမာရေးကိုအနီးကပ်ပြုစုစောင့်ရှောက်နေသူတွေက Facebook Online မှာ나ယီနဲ့အမျှကျမ်းမာရေးသတင်းအခြေအနေတွေကိုရေးသားမျှဝေနေခဲ့ကြပါတယ်။ဈေးကူတက်မှုခံယူနေတဲ့အချိန်မှာဦးဝင်းတင်ကိုဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးလှုပ်ဖော်ကဲမဲ့တွေလာပြီးတော့အားပေးကြတာကိုလည်းသတင်းဌာနပုံတွေမှာတွေ့မြင်ခဲ့ရပါတယ်။ဆရာကြီးကွယ်လွန်သွားတဲ့နေ့တနေ့လုံးမြန်မာနိုင်ငံသားတွေရဲ့အင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအများစုကနှမျောတတဝမ်းနေကြောင်းစာတွေရေးသားခဲ့ကြပါတယ်။ဝိုင်းရင်သတင်းစာဆရာတဦးလည်းဖြစ်မြန်မာနိုင်ငံရေးတမိုင်းမှာတန်မဏိလူသားတဦးလို့ကြော်ကြားခဲ့တဲ့အထိနိုင်ငံရေးခံယူချက်ခိုင်မာတဲ့ဟန်တာဝရီဦးဝင်းတင်ကွယ်လွန်သွားခဲ့တာနိုင်ငံအနေနဲ့ရောသတင်းလောကအတွက်ပါဆုံးရှုံးမှုကြီးတစ်ရပ်ဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းစာဆရာများအသင်းကဦးကိုကူက VOA ကိုအခုလိုပြောပါတယ်
။တကယ်တည်းသာဖြစ်မှုတော့တည်းသာတွေတကယ်တကယ်နေမော်စံတက်တည်းသာဆရာကြီးတူဖြစ်ပါလေအဲ့ဒီတော့ကြောင့်ဒီနိုင်ငံလေးသာဆရာတင်းနေတော့အထူးပဲဝမ်းနဲ့ကြည်ခွဲပါလေဝမ်းနဲ့ကြည်ခွဲုံနေမကဘူးနမောတတလည်းဖြစ်ပါလေနမောတတဖြစ်တယ်ဆရာကတကယ်တည်းပြည်သာဆရာစုနေတည်းသာဆရာကြီးတူအဖြစ်နှစ်ပေါင်းများစွာဒီတည်းတောင်ကိုခြေပြွန်ခဲ့တဲ့အဖြစ်နိုင်ငံအတွက်ဒီနိုင်ငံကြီးသဘာတူအနေနဲ့ဖြစ်ဖြစ်ခဲ့ခဲ့ကာလတွေကိုမရောက်မလို့ဖြတ်သန်းခဲ့တဲ့တရားတော့တော့ဒါတရှိကြသောနိုင်ငံရေးကျင်းလာတယောက်ဖြစ်နေကြီးခဲ့တဲ့လူဦးဖြစ်ပါတယ်။အဲဒါကြောင့်အဖက်ဖက်ပေါ်တော့ဒီလက်ဆရာတူဦးဒီကတကယ်ကိုကြန့်ခိုင်နဲ့ဆွေးတဲ့ကြန့်ခိုင်နဲ့နိုင်ငံရေးတပါတူအနေနဲ့ပါဆရာလေးသမုဒ္ဒရာဖို့ဖြစ်ပါတယ်။အဲဒါကြောင့်ဒီလက်ဆရာဆိုရင်တော့ဆိုဆိုမှုကြီးမားပါတယ်။ဆရာဆိုဆိုတာတကယ်ကိုကြီးမားပါတယ်။အဲတော့အထူးပဲစိတ်ကောင်းဝယ်တဲ့ကြည့်ပါပါတယ်။နော
်။နောက်ထပ်တင်ပြလိုတဲ့သတင်းကတော့ဒကြံတွင်ဆိုရှယ်မီဒီယာတွေပေါ်မှာပေါ်ပြနေကြတဲ့သတင်းတွေပဲဖြစ်ပါတယ်။တကြံကာလအတွင်းသတင်းချန်နယ်တွေမထွက်တဲ့အတွက်ဆိုရှယ်မီဒီယာတွေပေါ်မှာပဲတန်ကြပ်အဖွဲ့တွေအကြောင်းမန်ဒတ်တွေဘောကအကတွေအကြောင်းစတာတွေကိုရေးသားဖော်ပြနေကြတာတွေ့ရပါတယ်။နိုင်ငံရေးအဖွဲ့အစည်းတွေရဲ့တန်ကြပ်သချင်းတွေဟာဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့ခဲ့တယ်လို့ Grand Rail မန်ဒတ်မှာထိုင်းအကမယ်တွေရဲ့ဖျော်ဖြေတင်ဆက်မှုဓာတ်ပုံတွေကလည်းလူပြောများခဲ့တာတွေ့ရပါတယ်။နောက်ဆက်တွဲသတင်းတွေအရ Grand Rail ရဲ့မန်ဒတ်ကိုမြမရိုးရာယဉ်ကျေးမှုနဲ့စန့်ကျင်ဘက်ဖြစ်တာကြောင့်နာမည်ပြည့်စင်းတွင်းခဲ့တယ်လို့ 7 Day သတင်းစာမှာဖော်ပြခဲ့ပါတယ်။နောက်ထပ်ပြောပြချင်တာကတော့ထောင်နှံအပြစ်ပေးခံရတဲ့မကွေးမျိုးက DVB သတင်းလောက်ကိုဇော်ဖေးလွတ်မြောက်ရေးအတွက်နှစ်ဆန်းတည့်နေမှာစူတောင်းပွဲကျင်းပကြတဲ့အကြောင်းမှာ 2012ခုနှစ်ကမကွေးမြို့မှာသတင်းယူရင်တရားစွဲခံရသူ DBB သတင်းတော်ကိုဇော်ဖေကိုအပီလ9ရက်နေ့မှာထောင်နှံတစ်နှစ်ချလိုက်တဲ့အတွက်လုတ်ဖော်ကံဘက် DBB အဖွဲ့သားတွေကမြန်မာနှစ်ဆန်းတရက်နေ့မှာဝစ်ပြုဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ပြည်မြို့နဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာရှိတဲ့သတင်းတောက်တွေကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ဧပြီလ25ရက်နေ့မှာဆန္ဒပြကြဖို့စီစဉ်နေပါတယ်။သတင်းသမားတွေအခုလိုဖမ်းဆီးထောင်ချမှုတွေအတွက်သတင်းမီဒီယာလောကကကန့်ကွက်ဆန္ဒပြတာတွေပြုလုပ်နေကြပေမဲ့အစိုးရဘက်ကတော့ဘာမှအရေးတယူတုံ့ပြန်တာမျိုးမတွေ့ရသေးပါဘူး။ဒါကြောင့်မီဒီယာသမားတွေအတွက်အကာအကွယ်ပေးနိုင်မယ့်ဥပဒေတွေအသက်ဝင်လာဖို့နဲ့လက်ရှိမီဒီယာလောကရဲ့အဖြစ်အပျက်တွေကိုလွှတ်တော်အတွင်းကအမှတ်တွေပါသိစေဖို့မီဒီယာအဖွဲ့အစည်းတွေကဥဆောင်ပြီးတော့အလုပ်ယုံဆွေးနွေးပွဲပါပြုလုပ်သွားဖို့စီစဉ်နေတယ်လို့စာနယ်ဇင်းကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ကိုဇော်တက်ထွေးကအခုလိုပြောပြပါတယ
်။ဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့မှအခုသမရလက်မှတ်ရေးထိုးတဲ့ဒီမီဒီယာဥပဒေအားတကယ်အသက်ဝင်ခြင်းရှိမရှိကိုမေးခွန်းထုတ်ရမယ်။အဲ့ဒီဥပဒေကတကယ်ဂျန်နယ်လစ်တွေအကာအကွယ်ပေးနိုင်ခြင်းရှိမရှိကိုအစိုးရနဲ့သွတ်တော်မေးခွန်းထုတ်ရမယ်။အဲ့လိုမျိုးတွေလုပ်ရမယ်။နိုင်ငံတကာမှာရှိတဲ့သတင်းမီဒီယာဖွဲ့စည်းရတဲ့ဒီအခြေအနေတွေကို message တွေကိုပေးပို့ပြီးမှမြန်မာနိုင်ငံတကယ် real freedom of expression ရှိမရှိသလားကိုစသစ်ပြီးတော့မှလုပ်ရမယ်။ဒါမှဟိုတကယ်ကိုတိုင်းပြည်ကိုဟိုဒီမိုဆီလမ်းကြောင်းကိုတကယ်သွားကြည့်နေရတာဒါမှမဟုတ်ဘဲနဲ့ fortune business လောက်တာလားဆိုတာကွဲပြားလာမယ်။အဲ့လိုမျိုးသိဖို့တကကျွန်တော်က2014မှာ clearing ဖြစ်အောင်လုပ်ရမှာပဲ။အခုလုပ်မဲ့အခု seminar ပေါ့။အခုကိုစောဖေးထောင်ကြားတဲ့အပေါ်မှာလုပ်တဲ့ seminar မှာတွတ်တော်အမတ်တွေရောနိုင်ငံရေးပါတီတွေရောရှေ့နေတွေရောခေါ်ဖိတ်မယ်။သူတို့တွေရဲ့လက်ရှိဟိုအကြံဉာဏ်တွေကိုရယူပြီးတော့မှအဲ့ဒါအစိုးရနဲ့ဟိုဟာကိုဆက်လက်ပြီးတော့ဖိအားပေးသွားမယ
်။တကြံကာလအတွင်းကချင်ပြည်နယ်မန်ဝေးမှာဒကောင်စင်းကောက်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့ KIA တပ်တွေတိုက်ပွဲတွေပြန်ဖြစ်နေတယ်ဆိုတဲ့သတင်းနီပေါ်နိုင်ငံကအီဝရက်တောင်ကိုပထမအဦးဆုံးချိန်တက်ဖို့အတွက်မြန်မာတောင်တဲ့အဖွဲ့တောင်ချီကိုရောက်တဲ့အချိန်အီဘီလာ18ရက်နေ့မှာပဲရေခဲတောင်ပြူကျတဲ့အတွက်နီပေါ်ဒေသခံလမ်းပြတွေနဲ့တောင်တဲ့နိုင်ငံသားစုစုပေါင်း18ဦးတေဆုံးခဲ့တဲ့သတင်းနဲ့အီဘီလာ12ရက်နေ့ကလူတွေတေဆုံးရတဲ့အထိဖြစ်ခဲ့တဲ့ရန်ကုန်မန္တလေးအမြန်လမ်းမကြီးပေါ်ကအဆိုးရွားဆုံးရင်တိုက်မှုမှာတောင်ပြာတန်းခီးတယ်တင်ရင်ရင်ပေါင်းဖြစ်သူကိုအခုချိန်ထိဖမ်းဆီးနိုင်မှုမရှိသေးဘူးဆိုတဲ့သတင်းတွေဟာမြန်မာမီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညှိကုံချုပ်လိုက်ရပါတယ
်။ဦးဆောင်မဝေကိုကြီးတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ချရအောင်ပါ။အစိုးရတပ်ဖွဲ့တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့အကြအပြစ်အခတ်တွေတိုက်ပွဲတွေပုံမှုပြင်းထန်လာမယ်ဆိုရင်ပြည်လုံးကျိုအပြစ်ရညှိနှိုင်းရေးအဖွဲ့ဝင်အနေနဲ့ရန်ကုန်ကိုသွားပြီးတော့ဆွေးနွေးပွဲတက်ရောက်မဲ့ကိစ္စကိုပြန်လည်သုံးသပ်ရလိမ့်မယ်လို့ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိနေစဉ်ဗိုလ်ချုပ်ကွန်မော်နဲ့ဦးကျော်စံသာတွေ့ဆုံဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်။
ဘုဇုတ်ကိုတရင်တွေကြားဘူးလားပုံတွေထဲမှာတွေ့ဘူးလားကြားပါဦးရေလူချင်းအခုမှတွေ့ရတာအထူးမှတ်သားပါတယ်ဟုတ
်ကဲ့ဝမ်းသ
ာအဘီဗီဝေကိုအခုလိုအင်တာဗျူးပေးရတော့လည်းအထူးကျေးဇူးတင်ပါတယ်ပထမဆုံးမေးချင်တာကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုနည်းနည်းမေးချင်ပါတယ်အခု KIA နဲ့အစိုးရတပ်တွေကြားမှာဧပြီလဆမ်းမင်္ဂလာစပြီးတော့တိုက်ပွဲတွေပြန်ဖြစ်တယ်လို့ကြားပါတယ်ဆိုတော့အဲ့ဒီမတိုင်ခင်နေ့တွင်ပဲတိုင်းရင်းသားတွေနဲ့ညီညာရေးအလားအလာတော်တော်ကောင်းနေပြီဒီတစ်ခါတော့ဒါအပြစ်ခရစီရေနဲ့ပတ်သက်ပြီးတော့မူတွေပေါင်းတွေလောက်တာလည်းပဲနှစ်ဖက်ညှိပြီးတော့ရေးဆွဲကြရတယ်။ဘာညာဆွေးတော့ကြားလိုက်ရပါတယ်။ဆိုတော့အဲ့လိုကြားနေရတဲ့အချိန်မှာအခုလိုတိုက်ပွဲတွေဖြစ်လာတယ်ဆိုတော့အဲ့ညဉ့်ညံရေးအလားအလားအပြစ်ခရစီရေအလားအလားကိုဘလောက်များထိခိုက်သွားစေပါလဲ။ဘလောက်များနောက်ပြန်ဆုတ်သွားစေလို့ထင်ပါလဲ
။တစ်ဖက်နဲ့တစ်ဖက်ဒီဆွေးနွေးနေတဲ့အပေါ်မှာယုံကြည်မှုတွေကိုအများကြီးဟိုယော့သွားစေပါတယ်။တကယ်တော့ဒီဆွေးနွေးနေတဲ့အချိန်တွေမှာတော့နောက်ဒီကျွန်တော်တို့ကမြစ်ကြီးနားမှာအောက်တိုဘာလမှာဒီအစိုးရကိုယ်စားလှယ်များနဲ့ KIA ကိုယ်စားလှယ်များကနှစ်ဖက်တိုက်ပွဲတွေကိုလျှော့ချဖို့ဆိုတော့ဟိုဂတိကဘုတ်တည်းလက်ရှိပါတယ်အဲ့တော့ဒီဆွေးနွေးပွဲတွေမှာကောဒီဂတိတွေရှိနေရင်းနဲ့လည်းအခုလိုတိုက်ပွဲတွေဖြစ်တယ်ဆိုတော့ကဆွေးနွေးမှုအပေါ်မှာအများကြီးအနှောက်အယှက်ပေးနိုင်ပါတယ
်ဆိုတော့အခုဖြစ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီက VOA သတင်းထုတ်တယောက်မြစ်ကြီးနားမှာတော့ငါလည်းပဲအစိုးရဘက်ကဒုတိယဗိုလ်ချုပ်ကြီးတယောက်ကိုမေးပါတယ်ဆိုတော့သူကဟာတိုက်ပွဲလို့မပြောနိုင်ဘူးဒါကတော့အိမ်မှာစီးပွားရေးလွတ်ကွက်တွေရှိတယ်အဲသစ်လုံငန်းတွေနဲ့ပတ်သက်ပြီးတော့ပြည်ပခါဖြစ်ပြီးတော့ဖြစ်နေရတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်ဆိုတော့တနည်းအားဖြင့်ကြည့်ရင်တချို့သုံးသပ်သူတွေကလည်းပြောကြတယ်ဒီပြည်တွင်းစစ်မှာအစိုးရဘက်ကသာမက ီတော်လှန်ရေးအင်အားစုတွေတိုင်းရင်းသားတွေဘက်ကလည်း vested interest ရှိနေတယ်သူတို့လည်းအဲ့ဒီနေမှာသူတို့ကလည်းစီးပွားရေးလုပ်နေကြတဲ့ကိစ္စတွေရှိတယ်ဆိုတော့စီးပွားရေးအချင်းချင်းစီးပွားရေးပြည်ပခါလည်းအရေးကြီးတယ်လို့ဆိုကြပါတယ်ဆိုတော့နိုင်ငံရေးကိစ္စကိုဖယ်ထားလိုက်ရင်တစ်ချက်စီးပွားရေးကိစ္စကဘလောက်အရေးပါပါလဲဒီလိုပြည်ပခါတွေဖြစ်နေရတဲ့ထမ
ဒီဟာကိုတူတူလေးပြောမယ်ဆိုရင်တော့အစိုးရနဲ့ကျွန်တော်တို့တိုင်းရင်းသားလည်းနဲ့ကင်တော်လှန်ရေးအဖွဲ့လေးကစီးပွားရေးပြိုင်ပွဲတော့မဟုတ်ဘူးအဲ့တော့ဒီတိုက်ပွဲကိုစီးပွားရေးကိစ္စနဲ့အကြောင်းပြတယ်ဆိုရင်ဒါခိုင်လုံတဲ့အကြောင်းပြချက်မဟုတ်ဘူးလည်းပဲပြောချင်ပါတယ်
ဆိုတော့ဒါအခုဖြစ်နေကိစ္စဟာစီးပွားရေးကိစ္စတော့မဟုတ်ဘူးပ
ါစီးပွားရေးကိစ္စမဟုတ်ပါဘူးဥပမာတစ်လုပ်ငန်းကိုတစ်မှောင်ကိုဖားနေလို့ပြောတဲ့ကိစ္စမျိုးကဟိုခိုင်လုံတဲ့အကြောင်းပြချက်မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့နိုင်ငံရေးနဲ့ပတ်သက်လို့ကအဓိကအခက်အခဲဆုံးကဘယ်ကိစ္စလို့ထင်ပါလဲစဉ်းစားနေမြင် Federal ဆိုတော့တိုင်းရင်းသားတွေကလိုချင်ကြတယ် Federal ပြည်ထောင်စုပုံစံမျိုးဖွဲ့စည်းခြင်းနဲ့ဟိုဘက်ကဒီဟာကိုများသိနာလေရခနေသလားလက်ခံဖို့သိခက်ခဲနေလို့လားသူတို့မဟုတ်တခြားဘယ်လိုအခက်အခဲများရှိနေကြပါလဲဘာလို့များညှိရခက်နေလဲအဓိကဖြစ်နိုင်ငံရေးမှာ
အချက်နှစ်ချက်ကိုအဓိကပြောချင်ပါတယ်ပထမအချက်ကတိုင်းရင်းသားများတောင်းဆိုနေကြတော့တိုင်းရင်းသားများကိုဟိုနားလေပြီးတော့အတိအမှတ်ပြုတ်ပြီးတော့ဖယ်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်ပါတယ်ဒါပထမအချက်ပေါ့ဒုတိယအချက်ကတော့ဒီလက်တွေ့ညှိနှိုင်းတဲ့အပေါ်မှာအခြေခံယူဆချက်တွေအများကြီးကွာခြားမှုရှိပါတယ်အဓိကအချက်နှစ်ချက်ကဟိုဒီအဓိကနှစ်ချက်ကိုဒီလိုပဲပြောချင်ပါတယ
်ဆိုတော့ Federal သူတို့လက်မခံ Federal သူတို့လက်မခံနိုင်တာလားနားမလဲလားသူတို့မဟုတ်ဘူးဗိုလ်ချုပ်နေဝင်လက်ထက်ကလေးကပဲဒါဟာပြည်ထောင်စုပြိုကွက်မယ်ဆိုတော့ဝါရပြန်သင်ကြားမှုတွေသူတို့ကောင်းကောင်းများစွဲနေရလားဘယ်လိုသုံးသပ်မိပါလဲဗိုလ်ချုပ်သူတို့နဲ့မကြခဏတွေ့နေရတော့
အဓိကကတော့ဒီ Federal ကိုလက်မခံခြင်းဘူးလို့ပဲမြင်ပါတယ်နားမလဲတာတော့မဖြစ်နိုင်ပါဘူးလက်မခံခြင်းတာပဲဖြစ်ပါလိမ့်မယ
်ဆိုတော့အဲ့ဒီတချို့ကပြောကြတယ်ညဉ့်ဉေးအဖွဲ့ဝင်တွေတချို့အကျိုးဆောင်တွေပုံကိုရရတယ်ဟာသူတို့လက်ခံပါတယ်တချို့စစ်ဘိုလ်တွေတော့မှတာကိုသဘောပေါက်ကြပါတယ်ဆိုတော့ပြောနေကြပါတယ်အထူးဖြင့်ဘယ်လိုတွေးရပါလဲစစ်တပ်ကလက်မခံလားအယသတချို့နည်းနည်းပါတယ်ပေါ့လေသူတို့ကလက်မခံလားသူတို့မဟုတ်ဗမာလူထုအများစုကိုများဒီဖက်ဒရယ်လက်မခံတဲ့အယူဆဟာဗမာလူထုအများစုကိုများကိုစားပြုနေတယ်ထင်ပါလား
ပြည်သူလူထုအားလုံးကတော့ဖက်ဒရယ်ကိုလက်ခံတယ်လို့ကျွန်တော်နားလည်တယ်အခုကျွန်တော်တို့ NCCT ကနေရေးဆွဲတဲ့တနင်္ဂနွေလုံးပြစ်ခတ်ရစေစာချုပ်မူကြမ်းမှာအပြစ်ခတ်ရစေရေးပြီးတဲ့နောက်ပိုင်းဆွေးနွေးမှုမှာဒီဖက်ဒရယ်ကိုဆွေးနွေးဖို့တင်ပြထားတယ်အစိုးရဘက်ကပြန်ပြီးရေးဆွဲတဲ့ text မှာတော့ဖက်ဒရယ်ဆိုတဲ့အဆက်ကလုံးတနင်္ဂနွေမှာတုံးမထားတာကိုတွေ့ရတယ်ဒါကြောင့်မလို့ဒီဖက်ဒရယ်ကိုအစိုးရကလက်မခံနိုင်ဘူးဆိုတဲ့သဘောမျိုးဖြစ်နေပါလေ
တချို့သုံးသပ်သူတွေကတော့အခု2008ဖွဲ့စည်းပုံထဲမှာဇရာတွေခွဲထားတာပေါ့လေဖက်ဒရယ်ပြည်ထောင်စုတွေမှာလုပ်တဲ့အတိုင်းဇရာကမှာပါရကဘသူလုပ်ပိုင်ခွင့်ဇရာဘဟမှာပါရကပြည်နယ်တွေရဲ့လုပ်ပိုင်ခွင့်စသဖြင့်ဆိုတော့အဲ့လိုပုံစံကရှိနေပြီးသားအဲ့ဒီမှာလုပ်ပိုင်ခွင့်ကိုသာညှိပြီးတော့ပူပြီးပေးလိုက်နိုင်ရင်ဖက်ဒရယ်ပုံစံမျိုးဖြစ်သွားနိုင်တယ်လို့လည်းတချို့ကပြောကြပါတယ်အဲ့ဒီအပြင်ဒီပြည်နယ်လိုက်အစိုးရအာဏာပိုင်ကိုပြည်နယ်လွှတ်တော်ကရွေးကောက်တင်မြှောက်ခွင့်ဒါတွေဒီနေ့ရရှိလာရင်ဖြစ်သွားနိုင်တယ်ဆိုတော့လည်းပြောကြပါရဲ့ဖွဲ့စည်းပုံဘောင်းတင်းကပဲအဲ့ဒါကိုလွှတ်တော်တွေကလုပ်ရင်လည်းဖြစ်မယ်ပါညာပေါ့လေသူတို့မူနဲ့သူတို့ပြောကြတယ်မဟုတ်ဘလောက်အယုံကြည်ရှိပါလဲအဲ့ဒီဟာပေါ့
2008ဖွဲ့စည်းပုံကိုတချို့ပညာရှင်တွေကဖက်ဒရယ်ပုံစံဖွဲ့စည်းပုံဖြစ်တယ်လို့ပြောတယ်ဇယားအရဟို format အရတော့ဟိုအခြေခံယူဆလို့ရခြင်းရမှာဖြစ်ပါတယ်သို့တော်လည်းပဲဒီထဲမှာပါဝင်တဲ့ဟိုတတ်မှတ်ချက်တွေစံနှုန်းတွေဟိုအာဏာခွဲယူမှုတွေအရအဆိုရှင်ကျွန်တော်ကဒီဖက်ဒရယ်စနစ်ကိုပြပြပြပြပုံမဖော်နိုင်ဘူးလို့ပဲမြင်ပါတယ
်ဆိုတော့အခုမြန်မာနိုင်ငံမှာတော်တော်ဗိုလ်ချုပ်ကပြောတယ်ဖက်ဒရယ်ပြည်သူအများစုကလက်ခံတယ်လို့ဆိုတော့တခြားပြည်မားနိုင်ငံရေးပါတီတွေတဲ့ပြောရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ဘလောက်တိုင်းရင်းသားတွေဘက်ကလူလာချက်ကိုသူတို့နားလေသဘောပေါက်လက်ခံတယ်လို့တုံ့ပြန်မိပါသလဲအဓိကအပြင်ဖက်ဒရယ်ဆိုတဲ့ကိစ္စမျိုးကို NLD အဖွဲ့အစည်းမျိုးကတည်ဝင်လက်ခံတယ်လို့ပြောတာညာကြောက်ဘူးပါလား
တရားဝင်ထုတ်ပြန်တယ်တော့မကြောက်ဘူးသို့တော်လည်းပဲဒီ main core နေမှာကြည့်လို့ရှိရင်လက်ခံတယ်လို့ကျွန်တော်ဒီလိုပဲသဘောပေါက်ပါတယ
်ဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားတွေအပေါ်သဘောထားကိုဘုတ်ချုပ်တို့အနေနဲ့ဒါလက်ခံနိုင်တယ်ဆိုတော့
တိုင်းရင်းသားတွေရဲ့သဘောထားကိုဟိုပုံမှန်လေးလေးနဲ့ဟိုဖော်ပြတာမျိုးတော့မတွေ့ရသေးဘူးသို့တော်လည်းပဲဒီတိုင်းရင်းသားများအရေးကိုဟိုအနေကြီးလို့ဒီပါတီကြီးတွေကတော့တို့လက်ခံနိုင်မယ်လို့ဒီလိုပဲမျှော်လင့်ပါတယ်
ဟုတ်ကဲ့တချို့ဒေါန်ဆန်းစုကြည်လန်ဒန်ရောက်တော့က LSC မှာအဲဒီကချင်းကျောင်းသားတချို့ထားပြီးဆွေးနွေးတာကြားပါတယ်အဲဒီကချင်းပြည်နယ်မှာဆေးပြေဒုက္ခတွေဒုက္ခရောက်နေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တခွန်းမှမပြောပါလားဆိုပြီးတော့ပြောပါတယ် ဆိုတော့အဲ့ဒီဟာကိုအဲ့လိုမျိုးမျိုးကကချင်ပြည်နယ်လူတွေမှာတကယ်ပဲရှိကြပါလား
ကချင်လူတို့အထက်မှာရှိနိုင်ပါတယ် KIO ထဲမှာတော့မရှိဘူးမရှိဘူးဆိုတော့ KIO အနေနဲ့ကတော့ NND တော်လည်းကောင်းအခြားသောပါတီများကတော်လည်းကောင်းဟိုကချင်များအရေးကိုပြောတယ်မပြောဘူးဆိုတော့ကျွန်တော်ကတခါမှထည့်မစဉ်းစားမိဘူ
းဆိုတော့သူကတခါကမ်းမှန်းနေသူကကျွန်တော်တို့စီကိုလာတော့ငါသူ့ကိုအင်တာဗျူးလုပ်တော့တိုင်းရင်းသားတွေနဲ့ဖြစ်တဲ့ပြည်ပခန့်မှာဒေါန်ဆန်းစုကြည်လို့ပုဂ္ဂိုလ်ပါဝင်ပြီးတော့ညနေဆောင်ရွက်ပြီးရင်ကောက်မယ်လို့သူကသုံးသပ်ကြတယ်ဒေါ်စုဘယ်လိုသွားပါလဲဆိုတော့သူကဗာပြောလဲဆိုရင်နှစ်ဖက်စလုံးကလူလူလာလာဖြစ်ခေါ်ရင်ကျွန်မအဆင်သင့်မယ်လို့ဆိုပါတယ်နောက်ကျွန်တော်ကြားရတဲ့တစ်ခုကဆွေးနွေးပွဲတစ်ခုမှာဒေါန်ဆန်းစုကြည်ကိုဖိတ်ဖို့လို့တချို့ကလူလာကြတယ်လို့ပြောပါတယ်တချို့ကလည်းမဖိတ်လို့ကြဘူးဖိတ်ဖို့ပါမှမပြောဘူးဆိုပြီးတော့ပြောတန်ကြပါတယ်အဲ့လိုဖိတ်ဖို့မပြောဘူးဆိုတဲ့ထက်မှKIO ဘက်ကလည်းပါတယ်လို့ထင်ပါတယ် KIO ဘက်ကလည
်း KIO ဘက်ကတော့ဒေါ်အောင်ဆန်းစုကြည်ကိုဖိတ်ဖို့မဖိတ်ဖို့ဆိုတာတက်အပြစ်ခရဆိုင်ရီတွေလုတ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်တို့ခွန်ထွန်းဦးတို့တို့ပုံကူမျိုးပါဖို့အတွက်ကျွန်တော်ကစီမံချက်တရှိပါတယ်ဒီလိုအချိန်မှာပါဝင်သင့်တယ်လို့လည်း KIO ကခန့်ယူပါတယ
်ဟုတ်ကဲ့အဲ့တော့အခုအပြစ်ခရဆိုင်ရီကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်သောသာဘိုးချုပ်ပြောတယ်အခု April နောက်ပိုင်းမှာဖြစ်လာတဲ့ပြည်ပခါတွေကြောင့်တော်တော်လေးအလံဝေးသွားတယ်ယုံကြည်မှုတိစောက်ထားတယ်နဲ့ပြတ်သွားတယ်လို့ပြောပါတယ်ပြန်လဲတိစောက်နိုင်ဖို့အလားအလာကိုရှိပါရဲ့လားဘလောက်လောက်မှဖြစ်နိုင်မယ်ထင်ပါလဲ
ယုံကြည်မှုတိစောက်ရတာတော့ဆက်တိုက်လုပ်ရမှာပါအဲ့တော့ဒီတိုက်ပွဲတွေတခါလုပ်လိုက်တိုင်းအရင်တိစောက်ထားတဲ့ယုံကြည်မှုကတော်တော်ညော့သွားပါတယ
်တချို့ကတော့တိုက်ပွဲဖြစ်ရတာဟာနဲ့ဗမာတက်မတော်နဲ့တမရကိုခွဲခြားပြီးပြောကြတယ်တမရကတကယ်စစ်မှန်တဲ့ညီငယ်တွေသူလူချင်းတယ်ဒါပေမဲ့သူရဲ့ညွန်ကြားချက်ကိုအောက်ခြေတမှုတွေစစ်တပ်ကပေါ့လေလက်မခံဘူးဆိုတော့ပြောကြပါတယ်အဲ့ဒါဟောဘလို့မှန်တယ်လို့သုံးသပ်မိပါသလဲ
ကျွန်တော်တို့ KIO ကတော့အဲ့ဒါလို့သုံးသပ်ချက်မျိုးမထားဘူးတမရဆိုတာတနင်္ဂနွေလုံးမှာအလုံးရဲ့ခေါင်းဆောင်ဖြစ်ပါတယ်အဲ့တော့တမရရဲ့စကားကိုနားထောင်နေနားမထောင်ဘူးလို့ကျွန်တော်ကဝေဖန်သုံးသပ်စရာမလိုဘူးအလုံးကတမရရဲ့စကားကိုသူ့ရဲ့အစိုးရအဖွဲ့အစည်းကိုတတ်ကောကနားထောင်ဖို့လိုပါတယ်ဒါကြောင့်မလို့အောက်ခြေကအဖွဲ့တစ်ခုကလက်မခံတာတမရအပေါ်မှာတာဝန်ရှိပါတယ
်ဒီလိုကိစ္စမျိုးကိုမဟုတ်တော့ဒီအစိုးရညဉ့်ဉေးကောင်စီတို့ဘာလို့လဲဆွေးနွေးရတဲ့အခါမှာကြာတော့တင်ပြတာရှိမှထင်ပါတယ်သူတို့ဘယ်လိုပြောပါလဲခင်ဗျာအဲ့ဒီကိစ္စကို
ကျွန်တော်တို့ဒီအမြင်ကတော့ဒီတိုင်းပဲထားပါတယ်အစိုးရလို့ပြောလိုက်ရင်ကျွန်တော်ကထိတ်ဆုံးမှတမရအတော်ဝင်ရှိတယ်တမရရဲ့လုတ်ပန်ခွင့်တမရကိုဟိုနာခံမှုကအလုံးရှိတဲ့တယ်လို့ကျွန်တော်ကဒီအယူအဆပဲဒီကဆွေးနွေးပါတယ
် Now KIU ရဲ့ခံယူချက်ကအပြစ်ခရဆေးရေးဆိုတာအရေးမကြီးဘူးနိုင်ငံရေးနိုင်ငံရေးသဘောတူညီမှုရရင်အပြစ်ခရဆေးရေးဟာလူလူလိုက်လာမှာပဲလို့ခင်ထားရလို့ကျွန်တော်နားလည်ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာဗိုလ်ချုပ်ကဗိုလ်ချုပ်ကောင်မောင်အနေနဲ့တကယ်လို့ဟိုကလက်ခံတာလက်မခံတာထားဗိုလ်ချုပ်ကတော့ပုဂ္ဂိုလ်ရေးအဖြစ်လေးလာသူအဖြစ်တယောက်မယ်ဆိုရဲတယောက်နိုင်တယ်ဆိုရဲသဘောမျိုးပြောတယ်လို့ထင်ပါတယ်ဆိုတော့အခုဧပြီမှာဖြစ်တဲ့ပြည်ပခရရဲ့နောက်ပိုင်းမှာဗိုလ်ချုပ်ရဲ့အဲ့ရည်တိချက်ကိုပြန်လည်ရုပ်သိမ်းပါသလားအခုအချိန်မှာသူတို့ဆက်တူပြီးတော့အပြစ်ခရဆေးရေးလုပ်ကြရင်ဘုကျုပ်နေနဲ့တယောက်ဖူးရွေချက်ရှိပါသေးလား
ကျွန်တော်က NCCT ရဲ့အဖွဲ့ဝင်ဖြစ်တယ်အဲ့တော့ NCC ရဲ့တာဝန်အရရန်ကုန်ကိုကျွန်တော်သွားတယ်တိုးတော်လည်းပဲကျွန်တော်ဆီမှာတိုက်ပွဲတွေဒီထက်ပြင်းထန်လာလို့ရှင့်တော့ NCCT အဖွဲ့ဝင်တယောက်အနေနဲ့ရန်ကုန်ကိုသွားဖို့ကိစ္စပြန်ပြီးသုံးသပ်ဖို့ကျွန်တော်ဆီမှာအစီအစဉ်ရှိပါတယ်
ကျောင်းစံသားစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ဖြစ်ပါရဲ့ရှင်။ကချင်လွတ်မြောက်ရေးတပ်မတော်ရဲ့ဒုတိယစေဦးစီချုပ်ဗိုလ်ချုပ်ခွန်မော်နဲ့ဥကျော်စံသားဆွေးနွေးသုံးသက်ချက်ဒုတိယပိုင်းကိုတော့နောက်သတင်းပတ်ပုဒ်ထူးနေညမှာဆက်လက်တင်ဆက်ပေးပါမယ်ရှင်။အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်ရဲ့အစီအစဉ်တင်ဆက်မှုဖြစ်ပါရဲ့ရှင်။
ရရှိများမင်္ဂလာပါဗျာဒီတစ်ပတ်မှာတော့ Liverpool အသင်း Champion ဖြစ်ဖို့နီးစပ်လာတဲ့ Premier League ပွဲတွေဒီကနေ့ညကစားမဲ့ Real နဲ့ Bayern တို့ရဲ့ပွဲကြို30ချက်အပါအဝင် Monte Carlo Open Tennis ပြိုင်ပွဲမှာဘသူ Champion ဖြစ်သွားတယ်ဆိုတာနဲ့ကမ္ဘာတစ်လောကတစ်ပတ်အတွင်းစိတ်ဝင်စားစရာအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဘောလုံးသတင်းတွေနဲ့အရင်ဆုံးစမယ်ဆိုရင်တော့ပြင်သစ် League ဖလား Final မှာ PSG အသင်းက Lyon အသင်းကို2ဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ် PSG အတွက်နှစ်ဂိုးစလုံးကိုတော့အူရုဂွေးတိုက်စစ်မှုကဗာနီကသွင်းပေးခဲ့တာပ
ါ PSG ကပြင်သစ်လိဖလားကိုအနိုင်ရသွားခဲ့တယ်လို့ပဲစပိန်မှာပြီးခဲ့တဲ့ဗိုလ်ထူးနေ့ကကစားခဲ့တဲ့ကွန်
Copa del Rey final မှာ Real Madrid က Barcelona ကို 2-2 နဲ့အနိုင်ကမ်းပြီး Spain ရှုံးတွေ့ဖလားကိုအရယူသွားခဲ့ပါတယ
် The referee's played a good advantage Bale using that pace can he finish it Oh what a goal Solo
ပွဲပြီးကနေ6မိနစ်အလိုထိတကိုးစီတည်ဖြစ်နေခဲ့ပေမဲ့ကမ္ဘာစံချိန်တင်အတင်းပြောင်းရွှေ့ခြင်းနဲ့ခေါ်ယူထားတဲ့ Gareth Bale ကသူတို့ကွင်းဘက်တချမ်းကနေတကူတော်ဆွဲပြေးပြီးတော့အနိုင်ကိုတွင်းခဲ့တာပါဘာစီလိုနာဟာချန်ပီယံလိကွာတာဖိုင်နယ်ကနေထွက်ခဲ့ရသလိုလာလီဂါမှာလည်းတတိယနေရာကိုရောက်နေပြီးဒီပွဲရှုံးလိုက်တဲ့အတွက်အခုနှစ်ဘောလုံးရာသီမှာဖလားတစ်လုံးမှမရတော့တဲ့အနေအထားဖြစ်နေပါတယ
်အင်္ဂလန်ပရီးမီယာလိဂ်မှာတော့လီဗာပူးအတင်းချန်ပီယံဖြစ်ဖို့ပိုပြီးတော့နှီးဆက်လာနေပါပြီဒီတစ်ပတ်မှာရှယ်လ်စီကဆန်ဒါလန်ကိုအိမ်ခွဲမှာမမျော်လင့်ဘဲနဲ့ငကိုးတကိုးနဲ့ရှုံးသွားတဲ့အတွက်လီဗာပူးနဲ့၅မှတ်ပြတ်သွားတာကြောင့်လီဗာပူးချန်ပီယံဖြစ်ဖို့အခြေအနေပိုကောင်းသွားပြီလို့ဆိုရမှာပါ။အဲဒါပေမဲ့လည်းချန်ပီယံဖြစ်ဖို့အတွက်ဆိုရင်တော့လာမယ့်တနင်္ဂနွေနေ့မှာကစားမဲ့ရှယ်လ်စီနဲ့ပွဲဟာအဆုံးဖြတ်လို့ပြောရမှာဖြစ်ပါတယ်။လီဗာပူးအခုလိုချန်ပီယံဖြစ်ဖို့အထိမှန်လာနိုင်တာသူ့ရဲ့တိုက်စစ်ကြောင့်ဖြစ်တယ်လို့ရှယ်လ်စီအတင်းအခုလိုဇယားထိတ်မှယက်တီနိုင်တာဟာလေသူ့ရဲ့ခံစစ်ကြောင်းလို့ဆိုရမှာပါဆိုတော့လီဗာပူးရဲ့ S3 လုံးတိုက်စစ်အတွဲကပဲအနိုင်ယူသွားမလားညံများလာတဲ့မိုရီညိုကပဲသူ့ရဲ့အကောင်းဆုံးလက်နက်ကိုအသုံးချပြီးတော့မထင်မှတ်တာတွေလှုပ်သွားနိုင်မလားဒီပွဲပေါ်မှာအားကစားဆောင်းပါရှင်ဆရာဦးမြတ်သက်ကတော့
လီဗာပူးဟာချန်ပီယံလိပူပင်တော့ကမရှိတော့ဘူးချယ်ဆီကအတလက်တီကိုနဲ့ရှိနေတယ်နောက်တစ်ခုကတိုက်စစ်အပိုင်းမှာအရန်กว่าတယ်ဗျเชลซีไตเซมูเรียคุณน่ะကျွန်တော်တတ်ပြောရတယ်မွေးညိုတောင်သူတည်နေလို့ညင်းနေရတယ်တိုက်ဆက်မှုလေးလီဗာပူးမှာကြတော့ကျွန်တော်တို့တာရစ်နာတဲ့အချိန်မှာတောင်ဒီဆွာရက်ကိုစတာလင်ကိုအားကိုးနေရတယ်ဆိုတော့အိမ်ကွင်းလည်းဖြစ်ပြန်တိုက်ဆက်ပိုင်းမှာလည်းလီဗာပူးကအားလာပြန်ဆိုတော့ကျွန်တော်လည်းအနည်းဆုံးတော့တရေတော့သူအနည်းဆုံးရတယ်ဗျเชลซีနိုင်ဖို့ကတော့မဲမတင်ရဘူးဘာလို့လဲဆိုတော့ဟာဇက်ကလည်းနာနေတယ်နောက်တစ်ခုကเชลซีဘောလုံးသမားတွေကချန်ပီယံလိဂ်တော့မပြောတာဘူးပေါ့ဗျာပရီးမီးယားလိဂ်မှာတော့သူယုံကြည်မှုတော်တော်ပျောက်ဆုံးနေ
ဒါပေမဲ့တစ်ဖက်မှာပြန်စဉ်းစားကြည့်ရတော့လေမော်ရီညိုကတပွဲလို့နီးပြူဟာနဲ့ပတ်သက်ပြီးတော့လေဆရာကြီးတဆူဖြစ်တယ်ဆိုတော့အဲ့ဒီအဥ္စာကရောဒီလီဗာပူးကိုဒုက္ခပေးနိုင်တဲ့အနေအထားမျိုးမရှိဘူးလားအ
ဲဒီတပွဲလို့နီးပြူဟာမှာသူဟိုရွှေ့ဖို့ဆိုတာကိုယ်နိုင်ရဲ့သူနေရုပ်တွေကအားကောင်းတဲ့နေရုပ်တွေဖြစ်မှာဟိုကျွန်တော်ဒမ်ဘာဘာ E2 တော့ရဲ့အကုန်လုံးသူငါချတဲ့လူကကူလောက်တော့မှကြံရင်ပိုင်းမရှိတဲ့အနေထားကျွန်တော်ကတော့လဘပူးကအ ਨੇ ဆုံးကသူတည်ရအောင်ခံမယ်နိုင်နဲ့နိုင်သွားနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီတူးချင်းယုံကြည်မှုအတင်းလိုက်ယုံကြည်မှုကအစလဘပူးကိုမြင်လာတော့900ခန့်တော့ပူဆွဲဖို့ကအခြေအနေပေးနေပြီလေဟိုဆိုင်ဖောက်ကူလန်တို့သုံးပါတယ်ဆရာပေပေတို့လည်းပြောဥပါတယ်ဒီဘလုံးသမားစွမ်းရီတို့နီးပြတို့နီးပြူဟာတို့ဘာတို့ဘာညာတွေကတော့ထားလိုက်တော့ပေါ့ဗျာတကယ်တမ်းပူဆွဲဖို့ဆိုရင်တော့ကံဖေးမှဘူးဆိုတာလေတော်တော်အရေးပါတဲ့ခန္ဓာပါတယ်ဆိုတော့လီဗာပူးကတော်တော်လေးကိုကံဖေးမှနေပါလိမ့
်ဒီတစ်ပတ်အတွင်းစိတ်ဝင်စားစရာအကောင်းဆုံးပွဲတစ်ခုကိုပြောပါဆိုရင်တော့စပိန်မှာဒီကနေ့ညကစားမဲ့ Real Madrid နဲ့လက်ရှိဥရောပချန်ပီယံ Bayern Munich တို့ရဲ့ Champions League Semi-Final ပထမအကြော်ပွဲလို့ပြောမှာဖြစ်ပြီးဘောလုံးဝါသနာရှင်တွေအတော်များများကလည်းဒီပွဲကို final လို့တောင်တင်စားနေကြပါတယ်အစင်လာရှိတဲ့အသင်းကြီးနှစ်သင်းဖြစ်ပေမဲ့လည်း Real Madrid အသင်းဟာဒီဖလားနဲ့ဝေးနေကြတာဆယ်စုနှစ်တခုကျော်သွားပြီဖြစ်ပါတယ် Real နဲ့ Bayern ပွဲပေါ်အားစားဆောင်းပါရှင်ဆရာဦးမြတ်သက်ရဲ့သုံးသပ်ချက်ကတော့
လက်ရှိနေတာကတော့ကျွန်တော် Real ကနည်းနည်းလေးသာတယ်ကိုရမယ် Grabe ကလည်းသူကရှောက်ရလန့်စရာကောင်းကောင်းခြေစွမ်းပြတယ်တော်တော် Real နောက်တောင်းလည်းကျွန်တော်နည်းနည်းလန့်တယ်Real နောက်တန်းကလည်းဟိုရိုဘင်နိုကိုထိမ့်နိုင်ပါမလားအဲ့တစ်ချက်လည်းရှိတယ်ဆိုတော့ Real နောက်တန်းပယ်နတီတို့အနီကတ်တို့နောက်တစ်ခုကဟိုနောက်တန်းမှာအာနေချက်ရှိ Bayern ကတော့အဲ့အာနေချက်မရှိ
Real နည်းနည်းတာတယ်ဆိုတော့ဘယ်လိုမျိုးတာတာလဲ
Real စီဇန်နဲ့တို့မကစားနိုင်တဲ့အချိန်မှာတော့သူတို့အတင်းရဲ့တိုက်စစ်ဆွာပြတ်မသွားဘူးနောက် Grabe ရဲ့အဝေးကံချက်တွေနဲ့သူပြင်မြန်မှုပေါ့လေပြီးခဲ့တဲ့ဘာစီလိုနာနဲ့ကိုပါဒယ်ရီမှာဆိုရင်တကယ်ကိုဘလို့မှကိုမယုံနိုင်တော့အောင်ပေါ့ပြေးပြီးတော့အဝေးကနေကန်သွင်းသွားတာလေပြောမယ်ဆိုရင်တော့ Grabe နဲ့ Robin နဲ့စီးရင်ထိုးတဲ့ဘွယ်ပဲပေါ့တိုးတော့ရီးရဲ့ဘက်ကနည်းနည်းလေးပါပဲဆရာခိုင်နှုံးလောက်တော့သာတယ်ပေါ့ရီးရဲ့ဘက်နိုင်သွားလိမ့်မယ်ထင်တယ်ကိုမပြတ်တော့ကတ်နိုင်နိုင်ပါလေ
Thank you.
တင်းနစ်ပြိုင်ပွဲမှာတော့မွန်တီကာလို Open အမျိုးသားတူးချင်းဖိုင်နယ်မှာဆွစ်ဇာလန်နိုင်ငံကဝါရင်ကာကရိုဂျာဖက်ဒရာကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ပထမဆက်ကဖက်ဒရာက6-4နဲ့နိုင်ပြီးတော့ဒုတိယဆက်မှာအကျိတ်နဲ့ကစားပြီးဝါရင်ကာကတိုက်ဘရိတ်နဲ့အနိုင်ရခဲ့ပါတယ်ဒါပေမဲ့နောက်ဆုံးဆက်မှာတော့6-2နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပ
ါမလေးရှား Open ကောက်တီးပြိုင်ပွဲမှာတော့အင်္ဂလန်က၄ဝက်ဆူကတတ်မှတ်ရိုက်ချက်တဲ့၁၈ချက်ရှော့ရပြီးချန်ပီယံဖြစ်သွားခဲ့တယ်လို့အမျိုးသမီးကောက်တီးပြိုင်ပွဲမှာတော့ဟာဝိုင်ယီမှာကျင်းပတဲ့လော်တေးကောက်တီးပြိုင်ပွဲမှာအမေရိကန်နိုင်ငံကမီရှဲဝီက14ချက်ရှော့ရပြီးချန်ပီယံဖြစ်သွားပါတယ်ဒါသူ့အတွက်တော့၃နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်ပြီးအနိုင်ရတာလည်းဖြစ်ပါတယ်
ဒီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Formula 1ကားပြိုင်ပွဲမှာတော့ Mercedes အသင်းက Lewis Hamilton အနိုင်ရသွားပါတယ်
။ Okay, close up to him and overtake him.
Hamilton အတွက်တော့ဒါဟာဒီနေ့မှာ3ပွဲဆက်တိုက်အနိုင်ရထားတာဖြစ်ပါတယ်။ဒုတိယနေရာကိုတော့သူနဲ့တသင်းတဲ့ Nico Rosberg ကရသွားပြီးတော့တတိယနေရာကိုတော့ Ferrari အသင်းက Fernando Alonso ကရသွားခဲ့ပါတယ်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုကတော့စနေနေ့ညသားရက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတော်ရရှင်တို့နဲ့မိတ်ဆက်ပေးကြပါရစေ
။တော်ရရှင်ခင်ဗျာ။ကွယ်လွန်သွားတဲ့တရင်းသာဆရာကြီးဦးဝင်းတင်ဟာမြမပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်လာတွေကိုလမ်းခင်းပြသသွားခဲ့ပါသလဲ။ဆရာကြီးဦးဝင်းတင်ကိုယ်တိုင်လူငယ်ရဲ့လို့တင်စားတုံ့နှုံသွားတဲ့ဆင်းရဲဒုက္ခညှဉ်းပန်းနှိပ်စက်မှုတွေမြမမြေပေါ်ကလုံးဝပတ်ပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတရိုက်လေလံအစီအမဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နှံ့ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 232-32-5554 fax number 232-32-5552 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။စနေနေ့ည9:00နာရီတရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမယ်ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ် 1-32-32-32-555 လေးကိုဆက်သွယ်နိုင်ကြသလို email နဲ့ဆိုရင်တော့ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းထိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးမှာပါ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာသူခွဋ်ထွက်သမားတွေနဲ့ရရှိထားတဲ့ Easter အထိတ်မှညဉ့်ပိုင်းသဘောတူညီချက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းယူကရိန်းအစိုးရကတရားဝင်ကြေညာလိုက်ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေကိုပြန်အသက်သွင်းလိုက်တယ်လို့ပြောကြားလိုက်ပါတယ်။ရုရှားကတော့ဒီလိုလှုပ်ဆောင်မှုတွေအပေါ်လက်တွန့်ပြန်သွားမယ်လို့ချင်းချောက်ပြောဆိုထားပါတယ်။ Asia Pacific ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချင်းငင်ရှာညှိနှိုင်းမှုအတွက် American ကအလေးနက်ထားဆောင်ရွက်နေတယ်ဆိုတာကိုမဟာမိတ်အာရှနိုင်ငံတွေလက်ခံလာအောင်နာချပြောဆိုဖို့ကြိုးစားတဲ့အနေနဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာအာရှလေးနိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်အဖြစ်နဲ့ဂျပန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်တောင်ကိုရီးယားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မဲ့ဒီခီးစဉ်အတွင်းတရုတ်ရဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားမှုတွေနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့လူမျိုးရေးဆိုင်ရာစိုးရိမ်ချက်တွေကိုသမ္မတအိုဘားမားကအဓိကထားဆွေးနွေးမှာဖြစ်ပါတယ်။သမ္မတအိုဘားမားတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်နေတဲ့အချိန်အတွင်းမြောက်ကိုရီးယားကနျူကလ িয়ার စံတပ်ဖောက်ခွဲမဲ့လာလာမတွေ့ရဘူးလို့အမေရိကန်သုတေသနဌာနတစ်ခုကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပျုံဂျေယီနျူကလ িয়ার စံတပ်ရေးဌာနမှာလှုပ်ရှားမှုအသစ်တွေတွေ့မြင်လာတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်။ဒီဇယ်စီလီတာ5သန်းတင်ပြီးတော့တင်မောသား18ဥပါတဲ့ဂျပန်လောင်စာစီတင်တင်မောဒဇင်းဟာစင်ကာပူကနေမြန်မာနိုင်ငံစီအသွားမလက္ကာရေးလက်ကြားမှာကျက်စားတဲ့ပင်လယ်ဓားတွေကအင်္ဂါနေ့မှာလူရည်ပြီးတော့တင်မောသား3ဥကိုပြန်ပေးဆွဲဖမ်းဆီးသွားခဲ့ပါတယ်။မြန်မာ၊အင်ဒိုနီးရှား၊ထိုင်းနဲ့အိန္ဒိယနိုင်ငံသားတင်မောသားတွေကအင်ဒိုနီးရှားနိုင်ငံသား3ဦးကိုဖမ်းဆီးသွားပြီးကြမ်းတဲ့သူတွေကိုတော့အခန်းထဲမှာကြိုးချပြီးပိတ်ထားခဲ့တယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆွန်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။ VOA American အသံမနေ့ကင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်း င်းတာယာချမ်းမြေရှိကြပါစေရှင် VOA ကိုနားဆင်ကြကြတဲ့အတွက်လည်း VOA 1.2 1.3 များကိုစားအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ကျွန်မကသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.